ဒီနေ့ဒီဇင်ဘာလ12ရက်နေ့တဲ့လွန်ခဲ့တဲ့အပတ်ကကိစ္စတင်ကဟအဆုံးသတ်ခဲ့ကြပြီဒီနေ့ဒွါရတင်ကဟကိုတင်ကြရမယ်လေ့လာကြရမယ်အဲတော့ဒွါရဆိုတာဘာလဲပထမတာအရေးကြီးတယ်ပေါ့ဒွါရဆိုတာတကားတကားကိုဒွာရလို့ခေါ်တယ်တကားဆိုတာလူတွေဝင်နေထွက်တဲ့အပေါက်ကြီးပေါ့အဲ့ဒါကိုဒွာရလို့ခေါ်တယ်ပြီးတော့လည်းအပေါက်ကိုလည်းပဲဒွာရလို့ခေါ်တယ်နော်ဟိုလူတွေအနေနဲ့ကြားဘူးတာရှိလိမ့်မယ်ဟိုဒွာရ၉ပါးဒွာရ၉ပေါက်ဆိုပြီးတော့လူမှာဒီအညီအကြီးတွေထွက်တဲ့အပေါက်၉မျိုးရှိတယ်ဆိုတာအဲ့ဒါလည်းဒွာရအခုဒီမှာဒွာရကတော့အဲ့လိုလူတွေထွက်တာဖျက်ရဝิญญาဖြစ်တဲ့တကားလူနေတဲ့ဒီပစ္စည်းတွေဆိုကြပါဆိုအဲ့ဒါတွေကိုဒွါရလို့ခေါ်လိုက်เนาะအဲ့ဒါဘာလဲဆိုတော့ဒီမျက်စိတို့နားတို့ကိုဒွါရလို့ခေါ်မှာအဲ့တော့မျက်စိတို့နားတို့ကိုတကပေါက်လို့ဘာလို့ခေါ်တယ်လဲဆိုတော့စိတ်မြင်တဲ့စိတ်ကြားတဲ့စိတ်စသည်ဖြစ်တဲ့အခါမှာဒီအပေါက်တရားနေပြီးတော့ဝင်ထွက်ပြီးတော့ဖြစ်တယ်လို့ဒီလိုဟိုယူဆပြီးတော့ပေါ့လေသူတို့ကိုဒွါရလို့ခေါ်တယ်မျက်လုံးမရှိရင်မြင်တဲ့စိတ်မဖြစ်ဘူးဟုတ်လားအဲ့တော့မျက်လုံးနဲ့မြင်စရာရူပါယုံနဲ့တိုက်ဆိုင်လာတဲ့အခါမှာစိတ်ထဖြစ်တာမြင်တဲ့စိတ်ထဖြစ်တယ်အဲ့တော့အဲ့ဒီမြင်တဲ့စိတ်ကဒီစက္ခုဒွါရကိုအမိပြုတ်ပြီးတော့ဖြစ်ရတာနော်မျက်လုံးကိုမျက်စက္ခုပတာရခေါ်တယ်နောက်တော့လာလိမ့်မယ်မျက်လုံးကိုအမိပြုတ်ပြီးတော့ဖြစ်ရတာဖြစ်တော့မျက်လုံးကနေပြီးတော့ဖြစ်လာတယ်မျက်လုံးကနေပြီးတော့မျက်လုံးတိဟုဆိုတကားကနေပြီးတော့ဝင်လာတယ်ထွက်သွားတယ်ပေါ့လေအဲ့ဒီလိုအတိတ်ပဲဒီလိုအတိတ်ပဲယူပြီးတော့မျက်စိစသည်ကိုဒွါရလို့ဒီလိုခေါ်တယ်အဲ့ဒီဒွါရပေါင်းဘယ်လောက်ရှိသလဲအခုဒီမှာဒီနေ့လေ့လာမယ့်ဟာဆိုရင်6ခုရှိတယ်နော်ဒွါရ6ပါးရှိတယ်ဒွါရ6ပါးမှာပထမဆုံးပါလေစက္ခုဒွါရနော်စက္ခုဒွါရဆိုတာဗာလဲမျက်စိတကားပေါ့ဟုတ်လားသောတဒွါရဆိုရင်နာတကားနော်ခန္ဓာဒွါရဆိုရင်နှာခေါင်းတကားစိတ်ဟွာဒွါရဆိုရင်ရှာတကားကာယဒွါရဆိုရင်ကိုယ်တကားမနောဒွါရဆိုတာကြတော့စိတ်တကားလို့ဒီလိုပဲမှတ်ထားလိုက်ကြအောင်နော်အေးအဲ့ဒီတော့အဲ့ဒီဒွါရ၅ဒွါရ6ပါးရှိတယ်ဒွါရ6ပါးမှာအခုပထမဆုံးစက္ခုဒွါရဆိုတာဘယ်ဟာကိုခေါ်တာလဲနော်အဲ့တော့မျက်လုံးကြီးတစ်ခုလုံးကိုစက္ခုဒွါရလို့ခေါ်တာလားနားကြီးတစ်ခုလုံးနှာခေါင်းကြီးတစ်ခုလုံးကိုဒီသောတဒွါရခန္ဓာဒွါရလို့ခေါ်တာလားဆိုတော့မဟုတ်ဘူးတဲ့နော်ဒီပါဠိလိုပြောရင်စက္ခုပတာဒလို့ဒီလိုခေါ်တယ်နော်ဗမာလိုတော့အကြည်ဓာတ်လို့ခေါ်တာပေါ့လေအဲ့ဒီစက္ခုပတာဒဆိုတဲ့မျက်လုံးအကြည်ဓာတ်ကိုစက္ခုဒွါရလို့ခေါ်တယ်မျက်လုံးကြီးတစ်လုံးလုံးကိုခေါ်တာမဟုတ်ဘူးတဲ့အဲ့ဒီမျက်လုံးထဲမှာဒီဟွာထင်ရပေါ့နော်အရေးထင်ရဟို image ထင်ရဖြစ်တဲ့ဒီအခုခေတ်စကားနဲ့ပြောတော့ retina ဖြစ်လိမ့်မယ်လို့ထင်တယ်အဲ့ဒီအကြည်ဓာတ်ကိုနော်စက္ခုဒွါရအဲ့ဒီအကြည်ဓာတ်ကတငယ်အိမ်လို့ခေါ်တဲ့မျက်လုံးမှာပေါ့လေမျက်လုံးအနှက်ထဲကအလဲအနားမှာတီတယ်လို့ဒီလိုစာမှာတော့ဆိုတယ်ဒါမလို့အခုခေတ်ဈေးပညာသိပ္ပံပညာအနေနဲ့ကြည့်ပြောမယ်ဆိုရင်တော့ကို retina လို့ပဲဆိုရ retina ဆိုတာ eye ball မျက်လုံး ball မှာနောက်ဖက်မှာရှိတယ်အဲအဲ့ဒီမှာသွားပြီးတော့အရေးထင်ပြီးတော့မှအဲ့ဒီကနေမှသူအခုခေတ်စကားနဲ့ပြောအုံနောက်ကိုသတင်းပို့တာပေါ့လေအဲ့ဒီနေရာကိုစက္ခုဒွါရမျက်စိအကြည်ဓာတ်နော်သောတဒွါရဆိုတော့လည်းပဲနားထဲမှာအကြည်ဓာတ်ကလေးရှိတယ်ပေါ့အတန်လာပြီးတော့ရိုက်လိုက်တဲ့အခါမှာအဲ့ဒီသောတဒွါရကိုအမိပြုတ်ပြီးတော့ကြားတဲ့စိတ်ဖြစ်တယ်ဒါကြောင့်မို့သူ့ကိုသောတပတာဒနော်နားအကြည်လို့ခေါ်တယ်စာမှာဆိုတာကတော့ဟိုလက်စွပ်ကွင်းလေးနဲ့တူတယ်တဲ့အဲ့ဒါတော့တော်တော်မှန်တယ်နော်နားအင်းအီးရဲ့အပုံကြည့်ဘူးလားမသိဘူးဟောအဲ့လိုပဲအကွင်းလေးနော်အဲ့ဒီမှာရှိတယ်ပြီးတော့ ear drum လေးနဲ့ရှိတယ်ပြီးတော့ဃာဏပတာဒဆိုတော့နှာခေါင်းထဲမှာရှိတယ်ပေါ့နှာခေါင်းထဲမှာရှိတဲ့အကြည်ဓာတ်ဒီအနက်အဲ့ဒီကိုထိတွေ့တဲ့အခါမှာ အနတ်ကိုသိတဲ့စိတ်ဖြစ်တယ်နော်အဲ့ဒီဟာအဲ့ဒါဂာဏပတာဒလို့ခေါ်တယ်ကျမ်းဂန်မှာတော့ဘာနဲ့ဥပမာနဲ့ဘာနဲ့တူတယ်လို့ပြောလို့ဆိုတော့စိတ်ခွာနဲ့တူတယ်လို့ဆိုတာပဲဘာလို့လဲဆိုတော့နှခေါင်းကနှစ်ပေါက်မှလည်းတူပါတယ်နှခေါင်းအရင်ကကျတော့စိတ်ခွာလို့နေမှာပေါ့လေဟုတ်လားအေးအဲ့ဒီမှာအနတ်နဲ့ထိတွေ့လာတဲ့အခါမှာအနတ်ကိုသိတဲ့စိတ်ဖြစ်မယ်တဲ့အဲ့ဒါပါနော်ဂာဏဒွါရစိန်ဟွာဒွါရဆိုတာကရှာပေါ့လေနော်အခုခေတ်စကားနဲ့ပြောရင်တော့လွယ်ပါတယ်တစ်ဘတ်ပေါ့အရသာသိတဲ့ဟာပေါ့ဟိုစာကျမ်းခန်းမှာဆိုထားတာကတော့ကြာဘတ်ဖြားလေးလိုပဲတဲ့နော်နေရာလေးတွေရှိပါလိမ့်မယ်အရသာသိတဲ့နေရာလေးတွေအဲ့ဒီဟာကိုစိန်ဟွာပတာဒလို့ဒီလိုခေါ်တယ်နောက်ဆုံးအဲ့ဒါကိုစိန်ဟွာပတာဒစိန်ဟွာကာယအဲစိန်ဟွာပတာဒပေါ့လေနော်အဲစိန်ဟွာဒွါရပေါ့နောက်ဆုံးကကာယဒွါရဆိုတာကာယပတာဒကိုခေါ်တယ်ကာယပတာဒဆိုတာကတော့တကူလုံးမှာပြန့်နှံ့ပြီးတော့တည်တယ်ဘယ်မှာသာမရှိလဲလက်သေးဖျားလေးတွေမှာမရှိဘူးသပင်ပြားတွေမှာမရှိဘူးဒါကြောင့်မို့သပင်ကိုဟိုညှက်တဲ့အခါလို့ကကြီးနဲ့ကြိုက်လို့ညှက်တဲ့အခါလို့လက်သေးညှက်တဲ့အခါလို့မနာတာဘူးအဲ့ဒီကလွဲရင်တော့ကာယပတာဒကတကူလုံးပြန့်နှံ့ပြီးတော့တည်တယ်ဒါကြောင့်မို့ဒီထိတာကိုသိတဲ့စိတ်ကြတော့တကူလုံးနဲ့ဆိုင်နေတော့တာနော်ခြေထောက်နဲ့တကူနဲ့ထိလိုက်ရင်လည်းအဲခြေထောက်နေရာမှီပြီးတော့ထိသိစိတ်ဖြစ်မှာပေါ့နော်လက်နဲ့ထိရင်လည်းလက်မှီပြီးတော့ထိသိစိတ်ဖြစ်မှာကောင်းပြီအဲ့ဒါကတော့ရုပ်ဓာတ်၅ခုပေါ့နော်ဟိုမျက်စိရဲ့နားရဲ့နှာခေါင်းရဲ့ရှားရဲ့ကိုယ်ရဲ့ရုပ်ဓာတ်၅ခုနောက်ဆုံးတစ်ခုကတော့ဗာလေနံဓာတ်မနောဓာတ်လို့အဲ့တော့ဘာကိုမနောဓွာရလို့ခေါ်တယ်လေတဲ့နော်ဆိုတော့ကိုဘဝင်စိတ်ကိုမနောဓွာရလို့ခေါ်တယ်တဲ့နော်ဘဝင်စိတ်ကိုမနောဓွာရလို့ခေါ်တယ်ဝီထီကိုမရောက်သေးတော့နည်းနည်းပြောရတာသိမလွယ်ဘူးဝီထီတွေနဲ့လာတဲ့အခါကျတော့ဘဝင်စိတ်ကနေပြီးတော့မှထပြီးတော့ဝီထီစိတ်တွေဖြစ်တာ哦ဟိုဝီထီကဒီစကုဒွါရအစရှိတဲ့ငါးပါးကိုအမိပြုလို့ဖြစ်တဲ့ဝီတိရှိတယ်။အဲဒီစကုဒွါရစသည်ဘာမှအမိမပြုဘဲနဲ့စိတ်ထဲတင်ဖြစ်တဲ့ဝီတိရှိတယ်။နော်။အဲအခုတစုံတစ်ခုကိုစဉ်းစားလိုက်တယ်။အနအတိတ်တုန်းကတွေ့ဘူးတဲ့အာယုံတစ်ခုခုကိုစဉ်းစားလိုက်တယ်။အဲ့ဒီခါမှာဖြစ်လာတဲ့စိတ်ဟာစကုဒွါရကဖြစ်တာလည်းမဟုတ်ဘူးသောတဒွါရကဖြစ်တာလည်းမဟုတ်ဘူး။နော်။ငိုကိုယ်တုန်းကမြင်ဘူးလားလေစိတ်ထဲကပြန်မြင်လိုက်တယ်။ဒါမျက်လုံးနဲ့မြင်တာမဟုတ်ဘူး။စိတ်နဲ့မြင်တာ။အဲ့ဒီလိုဒီတိတဲ့စိတ်ပေါ့အဲ့ဒီတိတဲ့ဝီထိကမနောဓာရကနေပြီးတော့ထပြီးတော့ဖြစ်တယ်ဘဝင်စိတ်ကနေထပြီးတော့ဖြစ်တယ်ဘဝင်ပြီးရင်အာဝိဇ္ဇံဆိုတာပေါ်လာတယ်ဟင်အဲအာဝိဇ္ဇံပြီးရင်ဇောပေါ်လာအဲ့ဒါကြောင့်မို့ဘဝင်စိတ်ကိုမနောဓာရနော်စိတ်တည်းရဲ့ဖြစ်ရာတကားဝါဆိုတော့တခြားစိတ်တွေပေါ့လေဟိုဒွေးပင်စဝိညာဉ်တစ်ဆဲဆိုတဲ့စိတ်တွေကတော့သူပင်စဓာရမှာဖြစ်ကြလိမ့်မယ်နော်တံပတိဆိုင်ရလည်းပင်စဓာရမှာပဲဖြစ်လိမ့်မယ်ပင်စဓာရဝေဆန်းလည်းပင်စဓာရမှာပဲဖြစ်လိမ့်မယ်ငါးဓာရမှာပဲဖြစ်လိမ့်မယ်ကြံတဲ့စိတ်တွေကြတော့ကိုဟိုမနောဓာရမှာအတင်ဖြစ်တဲ့စိတ်တွေရှိမယ်ဓာရ6ပါးလုံးမှာဖြစ်တဲ့စိတ်ရှိမယ်အဲ့ဒါကတော့ဇေယျကွက်ပံပေါ်လိမ့်မယ်ဒါကြောင့်မနောဓာရဆိုတာဘာကိုခေါ်တယ်လဲလို့မေးရင်ဘယ်နဲ့ပြောမလဲဘဝင်စိတ်ကိုပဲမနောဓာရလို့ခေါ်တယ်နော်အဲ့ဒီစက္ခုစတဲ့ဓာရ5ပါးကိုအခုခင်မှာဘာလို့ခေါ်လဲ senses ခေါ်တယ် five senses သူတို့ကဟို sense 6ခုမရှိဘူးသူတို့က5ခုပဲနော်ဒါကြောင့်မို့စကားပြောတဲ့ခါကျတော့ဟို six sense ကိုဆိုတဲ့အနေနဲ့ပြောတဲ့ခါကျတော့အထူးပြောနေရတယ်ဘာကြောင့်လဲဆိုတော့သူတို့ရဲ့ six sense ကဟိုဒီစုံတစ်ခုကိုကြိုတင်ပြီးတော့သိတာမျိုးဘာဘယ်သူမှမပြောရဘဲနဲ့သိနေတာမျိုးကိုသူက six sense လို့ခေါ်တယ်မဟုတ်လားအဲ့လိုခေါ်တယ်အဲဥစဉ်တို့မှာဒီအဘိဓမ္မာမှာလာမဲ့ six sense ကတော့စိတ်ကိုခေါ်တာ။ဒါမတူဘူး။အဲ့ဒါမနောဓာရနော်။အဲ့တော့မနောဓာရဆိုတာစိတ်အားလုံးကိုတော့မယူပါဘူး။ဘာကြောင့်နော်။ဟိုဘဝင်စိတ်ကတခြားစိတ်တွေဖြစ်ရတခြားစိတ်တွေဝင်ရထွက်ရဖြစ်တဲ့အတွက်ကြောင့်မို့ဘဝင်စိတ်ကိုပဲမနောဓာရလို့ခေါ်တယ်။မနောဣဓာရပေါ့လေနော်။တခြားစိတ်တွေရဲ့တကဝအဲ့လိုသဘော။အဲ့ဒီလိုဓာရ6ပါးရှိတယ်။အဲ့ဒီဓာတ်6ပါးနဲ့စိတ်တစ်ခုရုပ်90အကျယ်တရား21ပါးကိုဒါဝေဖန်ကြရမှာနော်ဒါဇယားကွက်ကြည့်လိုက်ရင်တော့အကုန်ရှင်းတာပါ ကြာွက်ကလေးတွေကအလွန်ဟိုအသိဉာဏ်ကိုရှင်းအောင်လုပ်ပေးတတ်တယ်။အဲ့ဒါဒါလေးမြင်ထားရရင်အလွယ်နဲ့သိတယ်။အဲ့တော့အခုဇာကွက်ကြည့်လိုက်ရင်နော်သကုဒ္ဝါရတော့ဟိုတောင်းလိုက်ဟိုတစ်ခုစီတစ်ခုစီဟိုလေအလျားလိုက်မြင်းချောင်းတွေကိုတစ်ခုစီဖတ်မယ်ဆိုရင်သကုဒ္ဝါရနော်သောတာဒ္ဝါရဂာဏဒ္ဝါရအသိဉာဏ်ဒ္ဝါရကာယဒ္ဝါရမနောဒ္ဝါရပြီးတော့နောက်တစ်ခုကဒ္ဝါရဝိမုတ်တာနော်ဒ္ဝါရဝိမုတ်တာပြီးတော့မှပြောပြမယ်ပြီးတော့မှဒဒ္ဝါရနဒ္ဝါရသုံးဒ္ဝါရအစသည်ပြီးတော့မှအပေါင်းကောင်းပြီသကုဒ္ဝါရမှာဘယ်စိတ်တွေဖြစ်တယ်လဲနော်သိကျင်သိကျင်ရင်ဒီဇယောက်ွက်ကိုဟိုဘယ်ဘက်ကနေညာဘက်ကိုတန့်ဖတ်ရုံပဲနော်သကုဒ္ဝါရမှာဖြစ်တဲ့စိတ်ပေါင်းအားလုံးဘယ်လောက်ရှိသလဲဟိုနောက်ဆုံးတွက်ကြည့်လဲဆန်း46မတွေ့လားဒါပြန်သကုဒ္ဝါရမှာစိတ်ပေါင်း46ပါဖြစ်နိုင်တယ်ဒါဒီချိန်ထဲမှာ46ပါအကုန်စုပြုံဖြစ်နေတာလို့မဆိုလို့ဘူးနော်ပြီးတော့တပုံထဲမှာစုပြုံပြီးတော့ဖြစ်နေတယ်လို့မဆိုလို့ဘူးသို့တော့ possibility ပေါ့နော်သကုဒ္ဝါရမှာစိတ်ပေါင်းဘယ်လောက်ဖြစ်နိုင်လဲ46ပါဖြစ်နိုင်တယ်အဲ့ဒီ46ပါကဘယ်စိတ်တွေတုန်းねပင်စဒ္ဝါရဝေဇန်တိနော်သကုဝိညာဉ်နှစ်ခုသကုဒ္ဝါရဆိုသကုဝိညာဉ်ဖြစ်တော့မှာပေါ့ဟုတ်လားသောတာဝိညာဉ်ဆိုမဖြစ်ဘူးနော်ကာဏဝိညာဉ်မဖြစ်ဘူးဇေဝဝိညာဉ်မဖြစ်ဘူးကာယဝိညာဉ်မဖြစ်ဘူးဟောနောက်တော့ဘာတွေဖြစ်တော့တံပဋိသနနှစ်ခုဖြစ်တယ်တံတိရဏဥပ္ပခာဖြစ်တယ်တန်တီရဏသောမနတဖြစ်တယ်နောက်တစ်ခုကပါတယ်တော့ဝုတ်ထောသို့မဟုတ်မနောဒွာရဝေဇံမနောဒွာရဝေဇံကိုဝုတ်ထောလို့လည်းခေါ်တယ်မနောဒွာရဝေဇံလို့လည်းခေါ်တယ်နော်နာမည်2မျိုးနဲ့ခေါ်တယ်အဲဒီနာမည်2မျိုးနဲ့ခေါ်ရမှာဒီသက္ခုသောတာဂာဏဇိံဝါကာယဆိုတဲ့ဒွာရ5ပါးမှဖြစ်ခိုက်သူ့ကိုဝုတ်ထောလို့ခေါ်လိမ့်မယ်နော်မနောဒွာရမှဖြစ်တဲ့အခါကျတော့မနောဒွာရဝေဇံလို့ခေါ်တယ်အဲ့လိုနာမည်ကွာသွားတယ်ဟုတ်လားဒါကြောင့်မို့အခုသကုဒ္ဝါရမှာဖြစ်တဲ့စိတ်ဆိုတဲ့အနေနဲ့ဆိုရင်ဝုတ်ထောလို့ပဲစကားသုံးလိုက်ကြဆိုနော်ဝုတ်ထောစိတ်တခုပြီးတော့ဗါရတော့ကာမဝဆရဇော29ခုဒါကိုဥစဉ်တို့ဟိုသာသနာတော်အသုံးအဖြစ်ကာမဇောတခုရုပ်30လို့ဒီလိုခေါ်တယ်နော်ကာမဇောဆိုတာဘယ်ဟာတွေတုံးပြန်ကြည့်စမ်းနော်အကုသိုလ်ရဲ့ကုသိုလ်ရဲ့ကာမဝဆစိတ်ထဲကအကုသိုလ်ရဲ့ကုသိုလ်ရဲ့ကရိယာရဲ့ဒါရှာရမယ်အကုသိုလ်စိတ်12ခုနော်အောက်နှမရှိတယ်နော်ကာမဇော29လို့မှစီးရင်လေးပေးထားတယ်ဟုတ်လားအကုသိုလ်စိတ်12ဟတိတုပ္ပစိတ်1ကာမဝဆကုသိုလ်8ကာမဝဆကရိယာ8အားလုံးပေါင်းလိုက်တော့29ခုဟုတ်ကလားရှင်လီ16 19ဟုတ်တယ်29အဲ့ဒါကိုကာမဇော29သို့မဟုတ်ဘုန်းကြီးခုအသုံးသုံးရင်ကာမဇောတစ်ခုရုပ်30နော်အဲ့ဒီကာမဇောတွေလည်းပဲတဲ့သက္ခုဒ္ဝါရမှာဖြစ်တယ်တဲ့ပြီးတော့ကာမဇောရဲ့ဟိုညာဘက်မှာဘာဇောလို့ရှိတော့အပ္ပနာဇောလို့ရှိတယ်နော်အာရပါဇောနှလုံးစင်ရဲ့နန်းငယ်ရေးချရဲ့အပ္ပနာဇောဆိုတာကမဟိတ်ကုတ်လောကုတ္တရာဇောကိုခေါ်တယ်ဒီအသုံးနှုံးလေးတွေလည်းနားလည်သွားရမယ်နော်ဟိုဝီဒီပန်းကြတော့ပို့ပြီးတော့နားလည်မယ်အပ္ပနာဇောဘယ်လောက်ရှိလဲ26ခုရှိတယ်ဒါကလောကုတ္တရာစိတ်6ခုအနေနဲ့တွေ့တာအဲ့တော့အပ္ပနာဇောဆိုတော့ကိုမဟိတ်ကုတ်လောကုတ္တရာလို့ဆိုတော့မဟိတ်ကုတ်ဆိုတာဘာလဲရူပဝဆရနဲ့အရူပဝဆရဒါဖြင့်ရူပဝဆရကုသိုလ်ကရိယာအရူပဝဆရကုသိုလ်ကရိယာလောကုတ္တရာစိတ်မဲ့ဖို့ဓာရီပေါင်းလိုက်ရင်အပ္ပနာဇော26ဖြစ်လာမယ်နော်ပေါင်းကြည့်စမ်းပါရူပါသကုသိုလ်5ကရိယာ5ဟုတ်လားပြီးတော့အရူပါသကုသိုလ်5အဲ့လေ4ကရိယာ4လောကုတ္တရာ8နော်ဒါကြောင့်မို့အပ္ပနာဇော26ကိုရည်တွက်ပြထားတဲ့နေရာမှာသိချင်ကြည့်လိုက်မဟေကုကုသိုလ်9နော်မဟေကုကုသိုလ်ဆိုတာရူပဝဆကုသို5အရူပဝဆကုသို4မဟေကုကုသို9ပြီးတော့မဟေကုကရိယာ9ဖြစ်ရမယ်နော်မဟေကုကရိယာ9အဲ့တော့မဟေကုကုသို9ခုမဟေကုကရိယာ9ခုလောကုတ္တရာစိတ်8ခုအားလုံးပေါင်းလိုက်တော့9 48ရဲ့8ရဲ့26အပ္ပနာဇောလို့ခေါ်တယ်အဲ့ဒီအပ္ပနာဇောတွေကတော့သကုဒ္ဝါရမှာလည်းမဖြစ်ဘူးသောတ္တဒ္ဝါရမှာလည်းမဖြစ်ဘူး သူတို့ကမနှောဒွာရမှာပဲဖြစ်လေစိတ်ထဲမှာဖြစ်တာ哦မျက်လုံးနဲ့မြင်ပြီးတော့ဇံရတာမဟုတ်ဘူးနော်ဇံကြတော့မနှောဒွာရကနေတော့ထဖြစ်တာဒါကြောင့်မို့သူတို့ကမပါဘူးအဲ့ဒီနောက်မှာကာမဝဆရဝိဘက်စိတ်ရှိပါကာမဆောဝိဘက်စိတ်ရှိပါလဲစကုဒွာရမှာဖြစ်တယ်နော်အေးဒါကြောင့်မို့အာလုံးပေါင်းလိုက်ရင်စိတ်ပေါင်းဘယ်လောက်ရလဲ46ပါးရတယ်ဒီ46ပါးသည်စကုဒွာရနဲ့ဖြစ်တဲ့စိတ်စကုဒွါရနဲ့ဖြစ်တဲ့စိတ်46ပါးရှိတယ်လို့သောတကာဏသိဟွာကာယမှာကာယဒွါရမှာဖြစ်တဲ့စိတ်ဒီလည်းပဲ46ပါးပဲ။ဘာလေးပြောင်းအပြောင်းလဲလုပ်သွားရမလဲ။စကုဝိညာဉ်နှစ်ခုနေရာမှာသောတဝိညာဉ်နှစ်ခု၊ကာဏဝိညာဉ်နှစ်ခု၊သိဟွာဝိညာဉ်နှစ်ခု၊ကာယဝိညာဉ်နှစ်ခုဒါပဲသွားရမယ်။ဒါကြောင့်မို့သောတဒွါရမှာဖြစ်တဲ့စိတ်46ကိုရည်တွက်လိုက်စမ်းပါဆိုရင်ပင်စဒွါရဝေဇန်တိသောတဝိညာဉ်နှင်းတံပတိဆိုင်နှင့်တန်တိရဏဥပ္ပခာနှင့်တန်တိနာသောမနတတိပြီးတော့ကိုဝုတ်သောတိကာမဝဆရဇော29ကာမဆရဝိဘက်ရှင်အလုံးပေါင်းလိုက်46เนาะကံကာဏဒွါရမှာဖြစ်တဲ့စိတ်ဆိုလို့ပေါ့ကြည်တော့ပင်စဒွါရဝေဇန်တိကာဏဝိညာဉ်နှင့်တံပတိဆိုင်နှင့်တန်တိရဏဥပ္ပခာနှင့်တန်တိနာသောမနတတိဝုတ်သောဟုတ်ပြီဝုထောတိကာမဇော29ပြီးတော့ကာမဇောဝိပဿိ8ခုနော်ကာယဒွါရမှာဖြစ်တဲ့စိတ်ပင်စဒွါရဝေဇန်စိတ်တခုကာယဝိညာဉ်နှင့်တံပတိဆိုင်နှင့်တန်တိနာဥပ္ပခာနှင့်တန်တိနာသောမနတတိဝုထောတိကာမဇော29ကာမဇောဝိပဿိ8ခုအားလုံး46ပဲနော်ကောင်းပြီနောက်ဆုံးပါလာတယ်မနှောဒွာရတဲ့မနှောဒွာရမှာဖြစ်တဲ့စိတ်ဒီဘယ်လောက်ရှိသလဲကြည့်လိုက်မယ်68တောင်ရှိတယ်တဲ့ပင်စဒွာရဝေဇံမနှောဒွာရမှာမဖြစ်ဘူး तू ကပင်စဒွာရမှာသာဖြစ်မှာနာမဲကိုကပင်စဒွာရလို့ပါနေနော်စက္ခုဝိညာဉ်ကလည်းပဲစက္ခုဒွာရမှာသာဖြစ်တာဆိုတော့မနှောဒွာရမှာမဖြစ်ဘူးနော်သောတာဝိညာဉ်ကန္နာဝိညာဉ်ဇေဝဝိညာဉ်ကာဝေကာယဝိညာဉ်မဖြစ်ဘူးဟောတံပတိဆိုင်တစ်ခုကလည်းပဲမနှောဒွါရမှာမဖြစ်ဘူးနော်တန်တီရဏကြတော့ဖြစ်တယ်တန်တီရဏဥပ္ပခာကြတော့ဟင်အဲစုံစမ်းနေစိတ်တန်တီရဏဥပ္ပခာကြတော့မနှောဒွါရမှာဖြစ်တယ်တန်တီရဏသောမနတလည်းမနှောဒွါရမှာဖြစ်တယ်နော်ပြီးတော့ကိုပါလဲဝုထောဒီကြတော့ဝုထောလို့မခေါ်ကြစုံနေတော့မနှောဒွါရဝေဇန်လို့ခေါ်ကြစုံဟုတ်ပြီလားအဲမနှောဒွါရဝေဇန်တိတ်စိတ်တိပြီးတော့ကိုကာမဝဆရဇော29အပ္ပနာဇော26နော်ပြီးတော့ကိုကာမဆရဝိဘက်စိတ်8ခုအလုံး69ခုဒီ69ခုသောခဏပါသောစိတ်တွေကမနှောဒွါရမှာဖြစ်တဲ့စိတ်တွေစိတ်နဲ့စဉ်းစားရင်ပေါ်တဲ့စိတ်တွေကဓာတ်လေးကြီးပဲသွားလိမ့်မယ်နော်မျက်စိနဲ့တက်ရိုက်မြင်နေရင်စက္ခုဝိညာဉ်ဖြစ်လိမ့်မယ်နော်နားနဲ့တက်ရိုက်ကြနေသောတာဝိညာဉ်ဖြစ်လိမ့်မယ်ဟုတ်လားစိတ်ကူးနဲ့နောက်တော့မြင်ဘူးတာလေးစိတ်ကူးနဲ့မြင်လိုက်တယ်။ဟောမနှောဒွာရနဲ့မြင်လိုက်မယ်။နော်။အေးဒါကြောင့်မို့မနှောဒွာရမှာဖြစ်တဲ့စိတ်ပေါင်း69ခုရှိတယ်။ဘာလဲဆိုရင်တန်တိရဏဥပ္ပခာတန်တိရဏသောမနတမနှောဒွာရဝေဇံကာမဇောတစ်ခုယုတ်30အပ္ပနာဇော26ကာမဇောဥပ္ပစိတ်ရှိခု။နော်ပြီးတော့ပါရှိတော့ဒွါရဝိမု ക്ത ဒွါရဝိမု ക്ത ဆိုတာကဒွါရမှာလွတ်တာဝိမု ക്ത ဆိုတာလွတ်တာလွတ်တယ်ဆိုတာဘယ်ဒွါရမှာမှမဖြစ်တာနော်ဘယ်ဒွါရမှာမှမဖြစ်ဘဲနဲ့ဒွါရကိုအမိမပြုတ်ပါဘဲနဲ့ဖြစ်တဲ့စိတ်ဒွါရမလိုဘဲနဲ့ဖြစ်တဲ့စိတ်အမှန်ကတော့အဲ့ဒီဒွါရမလိုဘဲနဲ့ဖြစ်တဲ့စိတ်ဆိုတာဟာဘာစိတ်ဒီလဲရိပ်မိလားကြည့်လိုက်ဘာစိတ်တွေလို့တန်တီရဏဥပ္ပခာရဲ့နော်ပြီးတော့ကာမောစရဝိပဿိ7ပါးရယ်မဟကုဝိပဿိ9ပါးရယ်အားလုံးဘယ်လောက်ရလဲ19အဲ့ဒီ19ပါးဟာဗာစိတ်တွေလောကိစ္စသင်္ခါပြန်ကြည့်စမ်းအဲ့ဒီ19ပါးတန်တိနာဥပ္ပခာရယ်ကာမောစရဝိပဿိ7ခုရယ်သမုဒ္ဒါသူတို့ကိုတရားယုံ7ခုလို့ခေါ်လို့ရတယ်။မ မဲခိုးစိတ်ကိုဝိဘက်စိတ်ကိုကူရဲ့နော်ပေါင်းလိုက်အဲ့ဆက်ကိုကူကပါတယ်ပဋိသင်္ဍေဘွင်စုတိကိစ္စတက်တဲ့စိတ်တွေပဲမဟုတ်ဘူးလားဟုတ်တယ်မဟုတ်လားဟမ်ဟိုကိစ္စသင်္ကဇရာမှာကြည့်လိုက်ရင်ပဋိသင်္ဍေဘွင်စုတိကိစ္စတက်တဲ့စိတ်ဆက်ကိုကူကဒါပဲတူတူပဲမဟုတ်ဘူးလားအေးအဲ့တော့သူတို့ကိုယ်တိုင်ကမနှောထွာတာဖြစ်နေတာမနှောထွာတာဆိုဘွင်စိတ်ကိုခေါ်တယ်လို့စောင်းတော့ပြောခဲ့ပြီအေးအဲ့ဒါကြောင့်မို့သူတို့ကတော့ဓွာရကအလွတ်တွေပေါ့သူကိုယ်တိုင်ကဓွာရဖြစ်နေပြီအဲ့တော့ तू ကတခြားဓွာရကဖြစ်เสียမလို့တော့ဘူးဟုတ်လားအေးဒါကြောင့်မို့အဲ့ဒီပဋိသင်္ဍေဘွင်စုတိကိစ္စတက်တဲ့စိတ်၁၉ပါးကိုပဲဘာလို့ခေါ်လဲဓွာရဝိမုစေအဲ့တော့သူတို့ကတော့ဘယ်ဓွာရကိုမှမှီပြုပြီးတော့ဖြစ်တာမဟုတ်ဘူးဒါကြောင့်မို့သူတို့ကိုယ်တိုင်ကဓွာရဖြစ်နေတာဒါကြောင့်မို့ဓွာရမှလွတ်တဲ့စိတ်ဆိုရင်၁၉ပါးရှိတယ်ဒါဆိုရင်ကုန်သွားပြီနော်တစ်ခေါက်ပြန်လဲကြအောင်ဆိုဟုတ်လားဓွာရဘယ်နှပါးရှိလဲ6ပါးရှိတယ်နော်ပါလဲစကုဓွာရသောတာဓွာရဂါဏဓွာရဇိဟွာဓွာရကာယဓွာရမနောဓွာရစကုဓွာရဆိုတော့ပါလဲစကုအကြည်ဓာတ်ကိုခေါ်တယ်စကုပတာရနော်သောတာဓွာရဆိုတာနာအကြည်ဓာတ်ဂါဏဓွာရဆိုတာနှာခေါင်းအကြည်ဓာတ်ဇိဟွာဓွာရဆိုတာရှာအကြည်ဓာတ်ကာယဓွာရဆိုတာတကူလုံးပေါ့နော်ကိုအကြည်တတ်ပေါ့ဟုတ်လားအဲသူကတော့တကူလုံးပြန့်နှံ့ပြီးတော့တီးတယ်နော်သို့တော်ပါလဲလက်သေးပြားတို့ဆာမင်ပြားတို့တော့မတီးဘူးပေါ့ပြီးတော့မနှောထွာတာမနှောထွာတာဆိုဘာကိုခေါ်တာတော့ဘဝင်စိတ်တွေကိုပဲခေါ်တာတဲ့နော်ဘဝင်စိတ်ပေါင်းဘယ်လောက်ရှိလဲဟင်ဘဝင်စိတ်ပေါင်းဘယ်လောက်ရှိတော့ဘဝင်ကိစ္စတက်တဲ့စိတ်ပေါင်းဘဝင်ပြိတန်နေဘဝင်စုတီအတူတူပေါ့
19
အဲ19ပေါ့အဲ့ဒီ19ခုကိုဘာလို့ခေါ်လဲမနောဓွာရလို့ခေါ်တယ်ပေါ့နော်အေးအဲ့ဒီလိုသိပြီးတဲ့နောက်မှာအစကုဓွာရမှာဖြစ်တဲ့စိတ်ပေါင်းဘယ်လောက်ရှိသလဲဇယကွက်ကြည့်ပြတော့
46
ပြောရင်46နော်ကံပြောလိုက်ပေါ့ဘာတော့ပိစဓွာရဝေဇန်1စကုဝိညာဉ်2တံပတိဆိုင်1တန်တီရဏဥပ္ပခာ1တန်တီနာသောမနတ1ဝုထောနော်ငါးဓွာရနဲ့ပတ်သက်လာရင်ဝုထောလို့သူ့ကိုသုံးမယ်ပြီးတော့ကာမဆတ်သော29ကာမဆတ်ဝိပဿိတ်ရှိခုအလုံး46သောတာဓွာရမှာဖြစ်တဲ့စိတ်46ပဲ substitute လုပ်ရုံပဲနော်ကာဏဓွာရမှာဖြစ်တဲ့စိတ်46ဇိဝံဓွာရမှာဖြစ်တဲ့စိတ်46ကာယဓွာရမှာဖြစ်တဲ့စိတ
်
46ကောင်းပြီအဲ့ဒီ46 46ကြီးသွားပြီပြီနော်ဒါရင်ရှေ့သွားလိုက်ကြပါဆိုမနောဓွာရမှာဖြစ်တဲ့စိတ်69ဘာတွေတော့တန်တီနာဥပ္ပခာ2တန်တီနာသောမနတ1မနောဒရဝေဇန်လို့ခေါ်မယ်ဒီကြတော့ဝုထောလို့မခေါ်တော့ဘူးเนาะမနောဒရဝေဇန်1ကာမဆဆော29အပ္ပနာဆော26ပြီးတော့ကာမဆဝိပဿိတ်4ခုအပ္ပနာဆိုဆိုတာမဟေကုလောကုတ္တရာဆောเนาะမဟေကုလောကုတ္တရာဆောဆိုတာမဟေကုကုသို6เนาะမဟေကုကိရိယာ6လောကုတ္တရာ8အဲ့ဒါကိုအပ္ပနာဇောလို့ခေါ်တယ်နော်ကာမဆဇောဆိုလာတော့ကာမဆစိတ်တွေရှာရမယ်အကုသိုလ်စိတ်12ခုဟာတိတုပ္ပစိတ်ကာမဆကုသိုလ်စိတ်ရှိကာမဆကရိယာစိတ်ရှိအောက်မှာရှိတယ်နော်ကောင်းပြီအဲ့တော့မနောဓွာရမှာဖြစ်တဲ့စိတ်69ဘယ်ဓွာရမှာမဖြစ်ဘူးတဲ့ဓွာရမှာအလွတ်ဖြစ်တဲ့စိတ်19ခုရှိတယ်ဘာတော့ဥပ္ပခာတအန္တိရဏ2ခုကာမဆဝိပ္ပစိတ်8ခုမဟေကုဝိပ္ပစိတ်9ခုသူတို့ကဓွာရဘယ်ဓွာရမှာအမိဖြစ်ဘူးလို့ပြောဓွာရမှာအလွတ်နော်ဓွာရပြီးမဟုတ်စေတဲ့ကောင်းပြီစကုဓွာရသောတာဓွာရဂါဏဓွာရဇေဝံဓွာရကာယဓွာရအဲ့ဒီဓွာရ၅ပါးမှာဖြစ်နိုင်တဲ့စိတ်ဒီအလုံးဆိုရင်ဘယ်လောက်ရမလဲယူပြီးတော့ထပ်မယူနဲ့နော်ဘယ်လောက်ရမထင်လဲကဲ46ထဲကိုဘာထပ်ထက်မလဲသောတာဝိညာဉ်2ထဲနော်ပထမ46ထဲကိုသောတာဝိညာဉ်2ဂါဏဝိညာဉ်2ဇိဝဝိညာဉ်2ကာယဝိညာဉ်2သံပတိဆိုင်ဒါသံဆိုင်ပါပြီဒါ2 4 6 8ဟုတ်တယ်မလား8ခုထပ်ထည့်ရအခုပြောတာနားလည်လားငါးထွားတာလုံးမဖြစ်တဲ့စိတ်ကိုဟိုပထမဟာကစကုထွားတော့မှ46ဖြစ်တယ်သောတာထွားတော့မှ46ဖြစ်တယ်ကောင်းပြီဓွာရ၅ပါးလုံးမှာဖြစ်တဲ့စိတ်ကိုမင်းတို့ပေါင်းစမ်းသို့တော့ယူပိတထမယူနဲ့အဲအဲ့လိုနော်ယူပိတထမယူနဲ့ဆိုတော့ကိုစကုဓွာရမှာဖြစ်တဲ့စိတ်46ပထမကြည့်ထားလိုက်ပ ပြီးတော့မှအဲ့ထက်ကိုဘာထပ်တိုးသွားမလဲတောတဓာရတောတဝိညာဉ်တစ်ခုထပ်တိုးမယ်ဟုတ်တယ်မလားအဲပြီးတော့ဘာလို့အဲခန္ဓာဝိညာဉ်တစ်ခုထပ်တိုးမယ်ဇိဝဝိညာဉ်တစ်ခုထပ်တိုးမယ်ကာယဝိညာဉ်တစ်ခုထပ်တိုးမယ်တခြားတိုးစရာရှိသေးလားမရှိတော့ဘူးဒါဖြင့်ရင်46ထက်ကို8ထက်အဲအဲ့ဒီ54ကဘာလဲဆိုကာမောစစိတ်54ပဲနော်အဲ့တော့ကာမောစစိတ်54ဟာငါးဓာရမှာဖြစ်နိုင်တယ်နော်ဟိုငါတော်ဓာတ်တွေမကောက်ဘူးပေါ့တချို့စိတ်တွေကဟို6ဓာတ်ဖြစ်တာလည်းပါပါလဲဦးမယ်ဟုတ်လားသို့တော့ငါဓာတ်ဓာတ်လုံးမှာဖြစ်တဲ့စိတ်တွေကိုမင်းတို့ရေတွက်ပြဆမ်းမှာယူပြီးသားထမယူပဲနဲ့ဆိုရင်ကာမောစစိတ်54ခုပဲနော်ပြီးတော့မှတခုစီမေးတဲ့ခါကျမှစိုက်ကုဓာတ်မှာကျတော့ဘယ်လောက်လဲ46သောတာဓာတ်46သွားရောကာယဓာတ်မှာ46အဲ့လိုဖြစ်ရမှာဟုတ်လားကောင်းပြီဒါကဒွါရမှာဖြစ်တဲ့စိတ်ဒွါရကနေကင်ပြီးတော့စိတ်ကိုမေးတာဟုတ်လားနောက်တစ်ခါကျတော့ဟိုလိုပဲဟိုတံပြောကနေသင်္ခါနီလို့တူလို့ပဲဟုတ်လားစိတ်တိတ်ကနေပြီးစိတ်မေးစိတ်ကနေစိတ်တိတ်မေးသလိုဒီမှာကဒွါရကကင်ပြီးတော့စိတ်မေးပြီစိတ်ကကင်ပြီးတော့ဒွါရအပြန်ရှာကြမယ်နော်အမှန်ကတော့ဥစဉ်လို့စိတ်တစ်ခုရုပ်90ကိုအစဉ်တိုင်းလှုပ်လို့ရင်လည်းရတယ်အဲ့လိုမလှုပ်ခင်ဒီဟာဒီဇာကွက်နဲ့ပဲအရင်လှုပ်ကြအောင်ဆိုပင်စဒွါရဝေဇန်းစိဘယ်နှကိစ္စအလေးဘယ်နှဒွါရမှာဖြစ်တယ်လဲငါဒွါရမှာဖြစ်တယ်နော်စကုသောတကဏ္ဍစိမှာကာယစကုဝိညာဉ်တစ်ခုဘယ်ဒွါရမှာဖြစ်တယ်လဲစကုဒွါရတစ်ခုထဲမှာဖြစ်တယ်နော်သောတဝိညာဉ်တွေသောတဒွါရတစ်ခုထဲမှာခန္ဓာဝိညာဉ်တွေခန္ဓာဒွါရတစ်ခုထဲမှာဇိဝဝိညာဉ်တွေဇိဝဒွါရတစ်ခုထဲမှာကာယဝိညာဉ်တွေကာယဒွါရတစ်ခုထဲမှာတံပဋိဆိုင်တွေဘယ်ဒွါရမှာဖြစ်လဲဖတ်ကြည့်လိုက်သက္ခုသောတာကာဏစေဝကာယငါးဓာရမှာဖြစ်တယ်ဟုတ်တယ်မဟုတ်လားတံပတိဆိုင်တွေးရငါးဓာရမှာဖြစ်တယ်တံတိရဏဥပိ္ခာနှခုနော်6ဓာရမှာလည်းဖြစ်တယ်ဓာရဝိမုတ်လည်းဖြစ်တယ်ဟောသူကြတော့ယံခာ6ဓာရမှာဖြစ်တယ်ယံခာဓာရဝိမုတ်ဖြစ်တယ်ဒီလိုဆိုလို့လဲနော်တခါတည်းလည်းသူ6ဓာရမှာဖြစ်မယ်တခါတည်းလည်းဓာရမှာလို့မယ်ပြီးတော့ကိစ္စနဲ့ပြန်ပြီးတော့လှုပ်မယ်ဒါအခုသာထားအောင်နော်အဲ့တော့တန်တိရဏဥပိ္ခာနှစ်ခုသည်ဘယ်နှဓာရမှာဖြစ်တယ်လဲ6ဓာရမှာဖြစ်တယ်ယံခ6ဓာရကလွတ်တယ်တန်တိရဏသောမနတာဘယ်ဓာရတွေမှာဖြစ်တယ်လဲ5ပါလုံးလား5ပါလုံးမနောဓာရ6ပါပေါ့ဒါမင်းသူလည်းပဲဓာရ6ပါမှာဖြစ်တယ်နော်ဒါမှမဟုတ်အောက်မှာ6ခန်းရှိတယ်ဟုတ်တယ်မလားအေးပြီးတော့ဝုထောသမှုမနောဒရဝိဇံဘယ်နှဒွါရမှာဖြစ်တယ်လဲ6ဒွါရမှာဖြစ်တယ်ကာမောစဇော29ခုဘယ်နှဒွါရမှာဖြစ်တယ်လဲ6ဒွါရမှာဖြစ်တယ်အပ္ပနာဇော26ဘယ်နှဒွါရမှာဖြစ်လဲမနောဒွါရမှာသာဖြစ်တယ်စကုဒွါရမှာမဖြစ်ဘူးသောဒွါရမှာမဖြစ်ဘူးစသည်ဖြင့်တော့နော်ကာမောစဝိပစိတ်ရှိခုဘယ်နှဒွါရမှာဖြစ်တယ်လဲ6ဒွါရမှာဖြစ်တယ်တခါရံခါ6ဒွါရမှာလွတ်တယ်နော်တခါတလေ6ဒေါ်လာမှာဖြစ်တဲ့တခါတလေ6ဒေါ်လာမှာလွတ်တယ်။ဟုတ်ပြီ။မဟေကုစိတ်အဲမဟေကုဝိပဿစိတ်9ခု6ဒေါ်လာမှာအမြဲလွတ်တယ်သူက။တခါဘယ်တော့ဘယ်တော့ခါမှသူကဒေါ်လာမှာမဖြစ်ဘူး။နော်။အဲ့တော့အဲ့စိတ်19ပါးတဲ့ကဒေါ်လာမှုစိတ်19ပါးတွေကကြည့်လိုက်ရင်တန်တိနာဥပိ္ခာကတခါလေ6ဒေါ်လာမှာဖြစ်တယ်တခါလေဒေါ်လာမှာလွတ်တယ်။ဟုတ်လား။ပြီးတော့မဟာကုမဟာဝိပဿနာရှိခုလည်းပဲတခါလေး6ဒွါရမှာဖြစ်တယ်တခါလေး6ဒွါရမှာလွတ်တယ်ဟုတ်လားယံခါဖြစ်တယ်ယံခါလွတ်တယ်ဟောမဟာကုဝိပဿ9ခုသို့မဟုတ်ပါလေရူပသဝိပဿနာ5ခုနဲ့အရူပသဝိပဿနာ4ခုသူတို့ကြတော့အမြဲတမ်း6ဒွါရမှာလွတ်တယ်ဘယ်တော့အခါမှဒွါရမှာမဖြစ်ဘူးဟုတ်ပြီလားအေးအဲ့ဒီလိုမှတ်ထားရမယ်နော်အဲ့ဒါမို့အောက်မှာ9 1စသည်ဖြင့်ပြထားတယ်ဟုတ်လားကောင်းပြီအဲ့ဒီတော့ကိုတန်တိရဏဥပ္ပခာပြန်သွားလိုက်စမ်းတန်တိရဏဥပ္ပခာကိစ္စသွားကြည့်လိုက်ကိစ္စသင်္ခါမှာကြည့်စမ်းကိစ္စသင်္ခါစီရမှာတန်တိနဥပ္ပခာဘယ်နှကိစ္စတက်တယ်လဲနာကိစ္စတက်တယ်ဘာကိစ္စတက်လဲပတိတန်တိဘဝင်းသုတိတန်တိရဏတရယုံဟုတ်တယ်မဟုတ်လားအေးအဲ့ဒီတော့ကိုဒီ6ဓာရဖြစ်တယ်နဲ့ဓာရရိမှုဖြစ်တာမှာအဲ့ဒီကိစ္စနဲ့အဲ့ဒီကိစ္စနဲ့လိုက်ပြီးတော့ခွဲယူအောင်နော်တန်တိရဏကိစ္စတက်ခိုက်ဟုတ်လားတရားယုံကိစ္စတက်ခိုက်6ဓာရမှာဖြစ်တယ်ပဋိသန္ဓေဘဝင်သုတိကိစ္စတက်ခိုက် 6ဒွါရမှလွတ်တယ်။ဟောအဲ့လိုသွားရတယ်။ဟုတ်ပြီလား။ကျမ်းပြောမယ်။တန်တိနာဥပိ္ပခာနှစ်ခုဟာဘယ်နှကိစ္စတတ်တယ်လဲ။ငါးကိစ္စတတ်တယ်။နော်။အဲ့ဒီငါးကိစ္စအနက်မှာအစင်တန်းပြောမယ်ဆိုရင်ပဋိသန္ဓေဘူဝင်ကိစ္စတတ်ခိုက်6ဒွါရမှလွတ်တယ်။နော်။တန်တိနာကိစ္စတတ်ခိုက်6ဒွါရမှဖြစ်တယ်။ပြောတရားယုံကိစ္စတက်ခိုင်း6ဒွါရမှဖြစ်တယ်ဟုတ်ပြီလားတခါမဟာဝိပဿနာ၈ပါးကြည့်လိုက်ဘယ်နှကိစ္စတက်လဲကိစ္စသွားကြည့်လိုက်မဟာဝိပဿနာ၈ပါးဟုတ်ကဲ့လားမဟာဝိပါကကာမစွာဝိပါကပေါ့ဟာဝိပဿနာ၈ခုသို့မဟုတ်ကာမစွာဝိပဿနာ၈ခုနော်အဲ့ဒီကာမစွာဝိပဿနာ၈ခုဘယ်နှကိစ္စတက်လဲကိစ္စသင်္ခါကစရာပြန်ကြည့်လိုက်ရင်၄ကိစ္စတက်တယ်ဘာတော့ပဋိသန္ဓေဘဝင်သုတိတရားယောအေးပဋိသန္ဓေဘဝင်သုတိကိစ္စတက်ခိုက်ဒါရကလွတ်တယ်တန်တိရဏကိစ္စတက်ခိုက်အဲ့ဒီတရားယုံကိစ္စတက်ခိုက်၆ဒွါရမှဖြစ်တယ်ဟုတ်ပြီလားအဲ့ဒီလိုခွဲပြီးတော့နားလည်အောင်နော်ရံခါ၆ဒွါရမှဖြစ်တယ်ရံခါ၆ဒွါရမှလွတ်တယ်လို့ပြောတာဟာဒီ6ဒါရမှာဖြစ်တယ်ဆိုရင်တန်တီနာကိစ္စတို့ဒရာယံကိစ္စတို့တတ်တယ်ခိုက်ပါနော်6ဒါရမှာလွတ်တယ်လို့ပြောတာပါလေပဋိသန္ဓေဘဝင်သုတိသုံးကိစ္စတခုခုတတ်တယ်ခိုက်ပါပြောတာဟုတ်ပြီကဲမဟက်ကိုဝိပြကြတော့အဲ့လူကမရှိတော့ဘူး तू ကတော့အမြဲတမ်း तू ကဟိုမကြည့်လိုက်ဘူးဘယ်ကိစ္စတတ်တော့ဘယ်ကိစ္စကြည့်လိုက်မဟက်ကိုဝိပြစေကိုကူကသုံးကိစ္စတတ်တယ်ဘာတော့ပဋိသန္ဓေဘဝင်သုတိအဲ तू ကအဲ့ဒီပဋိသန္ဓေဘဝင်သုတိကိစ္စသာတတ်တဲ့ကြောင့်မို့ဒွါရဝိမုတ်ပဲဖြစ်ရတော့လေဟုတ်တယ်မလားဒွါရမှာမဖြစ်တော့ဟုတ်ပြီမဟုတ်လားအေးအဲ့ဒီလိုဒီရံခါ6ဒွါရမှာဖြစ်တယ်ရံခါ6ဒွါရမှာလွတ်တယ်ဆိုတဲ့နေရာမှာကိစ္စနဲ့လိုက်ပြီးတော့ခွဲခြားပြီးတော့ယူပါနော်ပဋိသန္ဓေဘဝင်ကိစ္စတတ်ခိုက်6ဒွါရမှာလွတ်သည်ဟုတ်လားတခြားကိစ္စတတ်ခိုက်6ဒွါရဖြစ်သည်အဲအဲ့လိုမှတ်ထားလိုက်ရင်ရှင်းသွားပြီပေါ့နော်အဲ့တော့ဝုတ်ထောနဲ့မနှောတော်တာပဲစမ်းနော်ဒီစိတ်တစ်ခုတည်းကိုပဲနာမည်နှစ်မျိုးပေးထားတယ်ဝုတ်ထောလို့ခေါ်တဲ့အခါခေါ်တယ်မနှောတော်တာဝေစမ်းလို့ခေါ်တဲ့အခါခေါ်တယ်ဘယ်ခါမှဝုတ်ထောလို့ခေါ်တယ်လဲငါးဒွါရမှဖြစ်ခိုက်ဝုတ်ထောလို့ခေါ်တယ်နော်မနှောတော်တာမှဖြစ်တဲ့အခါကျတော့ဘာလို့ခေါ်လဲမနှောတော်တာဝေစမ်းလို့ခေါ်တယ်အဲ့ဒီလိုဟိုနောင်စစ်အဝီတီပိုင်းကြတော့ကိုဝီတီတွေချလိုက်နော်အတိဒါဘွင်ဘွင်ကဆန္ဒဘွင်ကုပစရာပိစရာဝေဒန်ဆက်ကုဝိညာဉ်တံမလီဆိုင်တန်တိရဏဝုထောအဲ့ကြဝုထောလို့ခေါ်လိုက်မယ်မနောဒရာဝေဒန်လို့မခေါ်ဘူးအမှန်တော့ဒီစိတ်ပဲစိတ်ကတော့မနောဒရာဝေဒန်စိတ်ပဲသူ့ကိုဝုထောလို့ခေါ်တယ်ဝုထောပြီးတော့ဇောတရာယုံသွားရောဟုတ်လားမနောဒရာဝီတီချလိုက်တဲ့အခါကျတော့ဘွင်ကဆန္ဒဘွင်ကုပစရာမနောဒရာဝေဒန်ဇောခုနှစ်ချိန်အဲ့ဒီကျတော့မနောဒရာဝေဒန်လို့သူ့ခေါ်တယ်အဲ့ဒီလိုဒါကြောင့်မို့မနောဒရာဝေဇန်းဟာစိတ်တစ်ခုတည်းဖြစ်တော်လဲပဲငါးဒွါရမှာဖြစ်တဲ့အခါမှာသူ့ကိုဝုတ်ထောလို့ခေါ်တယ်မနောဒွါရမှာဖြစ်တဲ့အခါမှာသူ့ကိုမနောဒရာဝေဇန်းလို့ခေါ်တယ်နော်အဲသူက6ဒွါရမှာဖြစ်တဲ့စိတ်ပေါ့ဟုတ်လားကောင်းပြီတဒွါရမှာဖြစ်တဲ့စိတ်နှစ်ဒွါရမှာဖြစ်တဲ့စိတ်စသည်အဲ့ဒီလိုကလည်းပဲဟောပြုခြင်းသေးတယ်နော်တဒွါရမှာဖြစ်တဲ့စိတ်ပုံဘယ်လောက်ရှိသလဲနှစ်ဒွါရမှာဖြစ်တဲ့စိတ်ရှိရင်လည်းရှိပါလိမ့်နော်သုံးဒွါရမှာဖြစ်တဲ့စိတ်လေးဒွါရမှာဖြစ်တဲ့စိတ်ငါးဒွါရမှာဖြစ်တဲ့စိတ်6ဒွါရမှာဖြစ်တဲ့စိတ်6ဒွါရမှာရံခါလွတ်တဲ့စိတ်6ဒွါရမှာအမြဲလွတ်တဲ့စိတ်ကန့်ရှာရလိမ့်မယ်အဲ့တော့တဒွါရမှာဖြစ်တဲ့စိတ်ဘယ်လောက်ရှိသလဲမနေ့36ရှိတယ်လေ။ကန်ရှာရအောင်ရှာ။အဲ။ဇဒွာရထဲမှာဖြစ်တဲ့စိတ်ပေါ့36ခုရှိတယ်လေ။ဟိုအောက်ကတိတိရှိပါလား။အဲအဲ့တိတိအောက်ကခဏနေပေါ့။ဟုတ်လား။အဲ။ဒါပြင်ဇဒွာရမှာဖြစ်တဲ့စိတ်ဘယ်လောက်ရှိလဲ ?36 ဟိုသူဇွာရကတော့သူဟာသူစိတ်အလိုက်ဖြစ်မှာပေါ့ဟုတ်လား။ဆက်ခုဝင်တွဲဆိုဆက်ခုဇွာရမှာဖြစ်မှာ။တောတဝင်တွဲဆိုတောတဇွာရမှာဖြစ်မှာ။ကောင်းပြီ။နှစ်ဇွာရမှာဖြစ်တဲ့စိတ်မရှိဘူးနော်နေကနမတွေ့ဘူးမလားအေးသုံးထွာရမှာဖြစ်တဲ့စိတ်မရှိဘူးလေးထွာရမှာဖြစ်တဲ့စိတ်မရှိဘူးလာခဲ့ ငါးဒွါရမှာဖြစ်တဲ့စိတ်ရှိတယ်ဘာလေးလဲတော့ပင်စဒွါရဝိဇ္ဇံရဲ့နောက်တစ်ခုဘာလဲတံပတိသနာစိတ်နှစ်ခုရဲ့ဟမ်ဒါဖြင့်အလုံးပေါင်းလိုက်ဘယ်လောက်တော့သုံးခုအဲဒီသုံးခုကဒီစိတ်သုံးပါးကငါးဒွါရမှာဖြစ်တယ်နော်စကုဒွါရမှာလည်းဖြစ်တယ်သောဒွါရမှာလည်းဖြစ်တယ်စသဖြင့်တော့ကာယဒွါရမှာလည်းဖြစ်တယ်ဒါကြောင့်မို့ငါးဒွါရမှာဖြစ်တဲ့စိတ်ဆိုရင်ပင်စဒွါရဝေဇန်းနဲ့တံပတိဆိုင်တွေ့နော်ငါးဒွါရပြီးတော့ပါလား6ဒွါရ6ဒွါရမှာဖြစ်တဲ့စိတ်ဘယ်လောက်ရှိသလဲ6အုပ်ကဟာဒီပေါ့မှာ
น
ี่สิดิล่ะยังจิบอ่ะเดี๋ยวจะเปลี่ยนป้องซะ6ดิออกก็ป้องอ่ะเข้าได้มั้ยล่ะ2 3 4 4 26เย30ฮะ
29
อ๋อ6ออกอ่ะวะเนาะ20อ๋อนี่อ๋อไอ้เนี่ยหู6ดวาระมาผิดแต่สิทธิ์สุดาဟိုခွာရီပြန်နှုတ်ယူအောင်မယ
်
ဟိုအမြဲဖြစ်တဲ့စိတ်နဲ့ရာခဖြစ်တဲ့စိတ်လို့အဲ့လိုနှစ်မျိုးခွဲရမယ်နော်6ဒွါရမှာအမြဲဖြစ်တဲ့စိတ်ပထမကြည့်လိုက်အဲ့လိုဆိုဝီမုတ်ပါတာဟိုမကောက်နဲ့ဆိုတော့ပထမ6အောက်ကဟာဟိုမကောက်နဲ့ဟုတ်ပြီလားအဲ့တော့ဒုတိယ6အောက်ကဘယ်လောက်ရှိတော့1ရှိတယ်တတိယ6အောက်က1ရှိတယ်အဲပြီးတော့ဟိုနောက်6အောက်က29ရှိတယ်နော်ပြီးတော့ဟိုအဲကမ္မသဝိပါကမယူနဲ့ဘာလို့ तू ကဒေါ်ရိုက်မဟုတ်လည်းဖြစ်နေသေးတယ်ဟုတ်ပြီလားအဲ့တော့6ဒွါရမှာအမြဲဖြစ်တဲ့စိတ်အဲ့လိုခေါ်လိုက်ကြတယ
်န
ော်6ဒွါရမှာအမြဲဖြစ်တဲ့စိတ်ဘယ်လောက်ရှိလဲ31ပဲရှိဟုတ်ပြီလား ဒွါရမှာအမြဲဖြစ်တဲ့စိတ်31 6ဒွါရမှာရံခါဖြစ်တဲ့စိတ်ဆိုတော့ရံခါဖြစ်တယ်ဆိုတာရံခါလွတ်တာနဲ့အတူတူပဲဟုတ်လားရံခါဖြစ်တယ်ရံခါလွတ်တယ်ဘယ်လောက်ရှိလဲပထမ6အောက်က2ရယ်ဟိုနောက်ဆုံး6အောက်က8ရယ်10ခုအဲဒီ10ခုကရံခါ6ဒွါရမှဖြစ်တယ်ရံခါ6ဒွါရမှလွတ်တယ်10ခုရတယ်နော်ကဲ6ဒွါရမှရံခါလွတ်တာ10ပြီးသွားပြီနော်6ဒွါရမှာရံခါလွတ်တဲ့စိတ်ဆိုရင်ဘယ်လောက်လုံးခုနဟာပဲ30ပဲ6ဒွါရမှာအမြဲလွတ်တဲ့စိတ်9ခုပေါ့နော်နောက်ဆုံးပါလေမဟဂုတ်ဝိဘေ9ခုဟုတ်ကလားဒါကြောင့်မို့ပြန်ပြီးတော့မှတ်လိုက်စမ်းဒွါရမှာဖြစ်တဲ့စိတ်ဘယ်လောက်ရှိလဲ36 2 3 4ဒွါရမှာဖြစ်တဲ့စိတ်မရှိ5ဒွါရမှာဖြစ်တဲ့စိတ
်
3ခုပါလေပင်စဒွါရဝေဇန်းနဲ့တံပတိဆိုင်2ခုနော်6ဒွါရမှာအမြဲဖြစ်တဲ့စိတ်30ခုဒါခုနပြန်တွေ့ပေါ့ဟုတ်လားတန်တီရဏသောမနတနော်ပြီးတော့ပါလေအဲမနောဒေါ်လာဝေဇန်းကာမဇောတခုရုပ်30အပ္ပနာဇောအပ္ပနာဇောမဟုတ်ပါဘူးကာမဇောတခုရုပ်30ဒါပဲနော်အေး6ဒါရမှာအမြဲဖြစ်တဲ့စိတ်ပြီးတော့6ဒါရမှာယံခါဖြစ်တဲ့စိတ်30 6ဒါရမှာယံခါလွတ်တဲ့စိတ
်
အဲ့ဒီ30ပဲ6ဒွါရမှာအမြဲလွတ်တဲ့စိတ်9ခုဗါလဲမဟဂုဝိဘေ9ခုဟုတ်ပြီလားအဲဒါဒွါရတွေလဲသွားရမှာနော်ကောင်းပြီဗါလေးတစ်ခုမှတ်เสียရှိတယ်လေဆိုတော့ပင်စဒွါရဝေဇန်းနှစ်ခုနဲ့တံပတိဆိုင်အဲတစ်ခုနဲ့တံပတိဆိုင်နှစ်ခုဒီ3ခုကိုမနှောတက်လို့လည်းခေါ်တယ်နော်အရင်ပြောခဲ့ဘူးလားအဲ့ဒ
ါ
ပြောဘူးလေနော်အဲမမှတ်မိသေးရင်ထပ်မှတ်တာမနောတက်လို့ခေါ်တယ်ဟုတ်လားမနောတက်လို့ပြောလိုက်ရင်ဒီပင်စဒွါရဝေဇန်းနဲ့တံပတိဆိုင်တစ်ခုကိုဆိုလိုတယ်ဒါကြောင့်မို့မနောတက်3ခုဟာဘယ်ဒွါရမှဖြစ်တယ်လဲဆိုရင်5ဒွါရမှဖြစ်တယ်နော်5ဒွါရမှဖြစ်တဲ့စိပြောပါဆိုရင်အတူတူပြောခြင်းမနောတက်3ခုလို့ပဲပြောလိုက်ပင်စဒွါရဝေဇန်းတံပတိဆိုင်တွေ့လို့ပြောမနေနဲ့တော့ဟုတ်လားမနောတက်3ခုလို့ပြောလိုက်ရင်လည်းကိစ္စပြေးတယ်ဟုတ်ပြီမို့လား gain ကြည့်လားကြည့်ကြည့်ရင်ဟိုစိတ်ပိုင်းဟိုအောင်ထုတ်စိတ်ပိုင်းအပြောက်တယ်အဲ့ဒီအရင်တစ်ခုချင်းပြန်ချမယ်နော်ကဲအကုသိုလ်စိတ်32ခုဘယ်ဓာရမှဖြစ်တယ်လဲအဲအဲ့လိုလာမှာဟုတ် နော်ပထမအတန်းကပါလေအကုသိုလ်စိတ်မဟုတ်လားကဲအဲ့ဒီအကုသိုလ်စိတ်12ခုကဘယ် ద్వార မှာဖြစ်တယ်လဲရှားနိုင်လားဒီထဲမှာအကုသိုလ်စိတ်12ခုရှားနိုင်လားဟမ်ပါတယ်လေပါတော့ပါမယ်ဟုတ်လားအကုသိုလ်စိတ်12ခုဘယ်မှာပါလဲရှားကြည့
်ကာမဝဆာ
ကံလို့စပါလေကံမောစဇဝနမဟုတ်လားကံမောစဇဝန26အဲ့ထဲမှာအကုသိုလ်စိတ်ပါဘူးလားကံမဇောဇောပါတော့အကုသိုလ်ရဲ့ဟတိတုပ္ပရဲ့ကံမောစကုသိုလ်ရဲ့ကံမောစကရိယာရဲ့ဟုတ်တယ်မလားအဲ့တော့အကုသိုလ်စိတ်32ပါးဟာအကုဒီဇာကွက်ထဲမှာဘယ်ထဲဝင်သွားလဲကံမောစဇဝန29ဆယ်ထဲမှာပါသွားတယ်ဟုတ်ပြီလားအေးဒါကြောင့်မို့အဲ့ဒီစိတ်ပိုင်း chart ကိုကြည့်ပြီးတော့ပထမဆုံးအတန်းဖြစ်တဲ့အကုသိုလ်စိတ်ဟာဘယ်နှ ద్వార မှာဖြစ်တယ်လဲပြော6 ద్వార မှာဖြစ်တယ်ဟုတ်ပြီနော်ကဲအဟိတ်စိတ်ကောင်းတယ်ဟုတ်လားနှစ်ခုနှစ်ခုခံရအောင်စကုဝิญဉ်တွေးဘယ် ద్వార မှာဖြစ်လဲမျက်စိမိချတော့ဒါတော့စကု ద్వార ပါဟုတ်တော့တောတာဝิญဉ်တွေးသောတာဓွာရကာဏဝิญဉ်တွေးကာဏဓွာရဇိမ်ဝဝิญဉ်တွေးဇိမ်ဝဓွာရကာယဝิญဉ်တွေးကာယဓွာရပေါ့လာခဲ့တံပဋိဆိုင်တွေးတံပဋိဆနနှစ်ခုဘယ်ဓွာရမှာဖြစ်လဲငါးဓွာရမှာဖြစ်တယ်ဟုတ်တယ်မဟုတ်လားတံပဋိဆိုင်နှစ်ခုနော်အေးတန်တီရဏသုံးခုကြတော့နှစ်ခုခွဲရလိမ့်မယ်နော်ဥပိ္ပခာတန်တီဏနှစ်ခုဘယ်ဓာရမှာဖြစ်တယ်လဲ6ဓာရမှာယံခါ6ဓာရမှာဖြစ်တယ်ယံခါ6ဓာရမှာလွတ်လိုက်သေးတယ်သောမနတတန်တိရဏဘယ်မှာဖြစ်လဲ6ဓာရမှာဖြစ်တယ်နော်ပြီးရင်ဘာသွားမလဲပင်စဓာရဝေဆန်းသွားကြတယ်ဟုတ်ကလားဟိုစိတ်ပိုင်းစိတ်ပိုင်းဟောမှာပင်စဓာရဝေဆန်းဘယ်ဓာရမှာဖြစ်တယ်လဲပင်စဓာရဆိုတာကြည့်တော့9ဓာရပေါ့နော်စကုသောတာကနေဆိုတာကာယမနောဒရာဝိဇံဘယ်ဒွါရမှာဖြစ်တယ်လဲချောဒွါရမှာဖြစ်ဦးလားမနောဒရာဝိဇံတွေ့ရလားဝုတ်ထောမနောဒရာဝိဇံအဲချောဒွါရမဟုတ်လားအဲနောက်ဆုံးဟာတိတုပ္ပလာခဲ့ဟာတိတုပ္ပဘယ်နှစ်ဒွါရမှာဖြစ်တယ်လဲဟာတိတုပ္ပဟိုထဲမှာဘယ်ထဲမှာရှားရမလဲကာမဇောဆိုတဲ့မှာရှားရမယ်ဟုတ်လားကာမဇော29ထဲမှာဟာတိတုပ္ပမပေါဘူးလ
ား
ပါတယ်ဒါကြောင့်မို့ဟာတိတုပ္ပဘယ်နှ ద్వార မှာဖြစ်တယ်လဲ6 ద్వార မှာဖြစ်တယ်ကဲကာမောစရကုသိုလ်စိတ်10ပါဟုတ်ပြီလားကာမစသောဗနာကုသိုလ်စိတ်10ပါဘယ် ద్వార မှာဖြစ်တယ်လဲ6 ద్వార ဘယ်ထဲမှာကြည့်မလဲကာမစဇောနော်ကာမစဝိဘက်စိတ်10ပါဘယ်နှ ద్వార မှာဖြစ်တယ်လဲ6 ద్వార မှာယံခါ6 ద్వార မှာဖြစ်တယ်ယံခါ6 ద్వార မှာလွတ်တယ်ဟုတ်ပြီလားကာမစရဝိပဿနာ7ပါကာမစကရိယာစိတ်7ပါကာမစဇောထဲမှာကြည့်6 ద్వార ဖြစ်တယ်ဟုတ်ပြီလားကာမစဇောနော်ကဲရူပဝဆရကုသိုလ်စိတ်5ပါဟုတ်ပြီလားအခုဓာရသင်္ခါဇရတဲ့ကျတော့ဘယ်ထဲရောက်သွားတော့အေးအပ္ပနာဇော26ဆိုတဲ့မှာသူပါသွားပြီဒါကြောင့်မို့ရူပဝဆကုသိုလ်စိတ်5ပါဒီဘယ်နှဓာရမှာဖြစ်တယ်လဲအဲဓာရဘာဓာရတော့မနောဓာရရူပဆရဝိပဿိ5ပါဘယ်ထဲပါသွားတော့မဟာကုဝိပ္ပကုပါတဲ့ပါမတော့လားနောက်ဆုံးတန်းနော်ဒါကြောင့်မို့ရူပသဝိပ္ပစေ5ပါးသည်ဓာရမှာအမြဲလွတ်တယ်ရူပသကရိယာစေ5ပါးဟောအပ္ပနာစောထဲမှာကြည့်မနောဓာရမှာဖြစ်တယ်နော်အရူပသကုသိုလ်4မနောဓာရပေါ့ဟုတ်လားဟိုအပ္ပနာစောထဲမှာအရူပသဝိပ္ပ4မဟာကဝိပ္ပ9ထဲမှာပါသွားပြီအဲ့တော့ဓာရမှာလွတ်တယ်အရူပသကရိယာလေးအပ္ပနာဇောထဲပါသွားတယ်ဟုတ်ပြီလားလောကုတ္တရာစိတ်6ခု ဘယ်ထက်ပါသွားလဲအပ္ပနာဇောထဲပါသွားပြီဟုတ်လားအေးဒါကြောင့်မလောတဆေရှိကူကဘယ်နှ द्वार မှာဖြစ်လဲမနောဒွါရတဒွါရထဲမှာပဲဖြစ်တယ်ဟုတ်ပြီလားအဲအဲ့လိုသွားရမယ်နော်ဒါကြောင့်မို့ဒီအခုဒီဒွါရသင်္ကစရာမှာပိစဒွါရဝိဇန်စကုဝိညာဉ်တံပရိစံဟိုသောတဝိညာဉ်နဲ့လှုပ်ထားတာလေးနဲ့မှာခုနဟိုဟိုချက်အကြီးကြီးနဲ့ကိုကဒါ identify လုပ်တတ်ရမယ်နော်အဲပြန်ပြီးတော့အစိမ်းနဲ့ဖတ်လိုက်ရင်ပိစဒွါရဝိဇန်နော်ဆိုရင်ဟိုဟိုအပြောက်ဒီမှာထောက်ပြနေရမယ်နော်ထောက်နိုင်လားပြန်ထရဝေဆန်းဆိုထောက်ဆန်းမှာပဲမလဲချက်ထဲမှာအဲဟုတ်ပြီနော်စကုဝิญဉ်တွေးဆိုထောက်ဆန်းမှာရတယ်နော်သောတဝิญဉ်တွေးကန္နဝิญဉ်တွေးသုယဝิญဉ်တွေးကာဝิญဉ်တွေးတံပရိဆန်းတွေးထောက်လိုက်ဆန်းမှာနှစ်ခုပေါ့နော်တန်တီနာတန်တီနာဥပိ္ခာနှစ်ခုထောက်လိုက်ဆန်းမှာအပြာနှစ်ခုပေါ့ဟုတ်ပြီအောက်ဆုံးကတန်တီနာသောမနတထောက်လိုက်ဆန်းမှာအနီလေးဟုတ်ပြီလားပြတော့သူသူဒီရစင်နေတော့ဝုတ်ထောထောက်လိုက်စမ်းမှာသုံးလုံးလေးကဒုတိယဟာမနောဒရာဝိဇန်လေဟုတ်ပြီလား gain ပြီးတော့ကိုပါလဲကမ္မဇဇော29ထောက်လိုက်စမ်းမှာအာဟုသောစိတ်32ခုနော်ဟာတိတုပ္ပဟုတ်လားအနီလေးပြီးတော့ကမ္မဇကုသိုလ်စိတ်10ခုကမ္မဇကရိယာစိတ်10ခုဟုတ်ပြီလားဒါကမ္မောသဇော29အပ္ပနာဇော26ထောက်လဲဆံကရူပောသကုတု5ရူပောသကရိယာ5အရူပောသကုတု4အရူပောသကရိယာတเจ้าကျော်ပေါ့ဟုတ်လား4လောက်တာအကုန်နော်လောက်တာရှိခုလို့တဲ့စိတ်ရအမှတ်တာအပ္ပနာဇော26ကမ္မောသဝိပ္ပစိတ်ရှိခုတဲ့ဘယ်မလဲအလေတန်းပေါ့နော်ရှိရှိလုံးအလေတာ gain မဟာကုဝိဘက်9ခုတဲ့ရူပ ausa အလေတန်းနဲ့အရူပ ausa ရအလေတန်းဟုတ်ပြီမလားအဲအဲ့ဒီလိုလုံးတက်သွားရင်ဒီအဲ့ဒီစိတ်စိတ်ပိုင်းခြားကြည့်ကိုကြည့်ပြီးတော့ဒီဒွါရကိုပြောနိုင်သွားရင်ဒါကြည်ပြီးလို့ဆိုရအောင်နော်ဒီဒီအကွက်ဒီအခုဒွါရသင်္ကအကွက်ကြည့်ရုံနဲ့ဒါမဟုတ်သေးဘူးဟုတ်လားအခုဟိုမှာကိုမြင်သွားမှာဒါမှတကယ်ကြည်တာဆိုတော့အကုသိုလ်စိတ်ဒေါင်းလိုက်ကြည့်လိုက်ပါလဲဒါမနောဒွါရလားစ6ဒွါရလားဟမ်6ဒွါရဟုတ်လားစကုဝဉ္ဇဉ်တွေသောတာဝဉ္ဇဉ်တွေစသည်ပေါ့လေအဲ့လိုခါလဲမြင်သွားအောင်လားလေ့လာရမှာအဲ့ဒီအဲ့ဒီလိုလုံးမှာတကယ်ကြည်မှာဒီထဲရင်ကြည်ပြီးတော့ဒီဒီဇရာကွက်ဒီဒွါရအသင်ကဇရာကွက်တင်ကြည်ပြီးတော့အစင်တန်းပြောနေရင်ဟိုဟိုမှာကျတော့ယုတ်တရဟိုမပြောနိုင်ပဲရှိတတ်တယ်အဲ့တော့အမှန်တော့အဲ့ဒီဟိုကူပြန်ပြန်ပြီးတော့အဲမူလချက်ကြီးပြန်ပြန်ပြီးတော့ပြောနိုင်မှာထောက်နိုင်မှာဟုတ်လားအဲ့ဒါမှတကယ်ကြည့်မှာနော်
ဒီဒီကဟိုဆမ်းလို့ကျင်းကာမဝဇ္ဇ29နဲ့အပ္ပနာ26ကသိပ္ပိမြင်နေအဲ့ဒါဆမ်းဒီဒီဟာ
အဲ့ဒီမှာပေးထားတယ်အောက်မှာနော
်ဒါအောင်နည်းနည်းရှင်းကြည
့်ဟုတ်တယ်အဲအဲ့ဒါကိုကြည်ကြည်ပေါ့လို့ရမှာဟုတ်တယ်ကာမဇော29ဆိုကွမြင်သွားရမယ်နော်ဇောကိုတနည်းအဥစဉ်ပြောခဲ့ပြီနော်ဘယ်လိုမှတ်ရမလဲအတူမှအတူကောက်ကုသိုလ်အကုသိုလ်ဖူကရိယာအဲ့ဒါလေးနှုတ်တက်ပါစေအဲ့ဒါဇောပဲအဲ့ထဲမှာပိစရတဝဇ္ဇမနောတဝဇ္ဇဒီနှစ်ခုထုတ်လိုက်အောင်ကျန်အကုန်ဇောပဲနော်အဲ့တော့ကုသိုလ်အကုသိုလ်ဖူကရိယာအဲ့ဒါလေးနှုတ်တက်နေပါစေအဲ့ဒါနှုတ်တက်သွားရင်ဇောကသင်္ခါရှာလို့ရတယ်အဲ့တော့ကာမဇော29အပ္ပနာဇော26အပ္ပနာဇော26ကမဟကုကုသိုလ်ကိုမဟကုကိရိယာကိုလောကုတ္တရာရှေနော်အဲ့ဒီလိုအဲမူလအပြောက်အပြောက်ဒီ chat ကိုကြည့်ပြီးတော့ပြောနိုင်မှာဒါတကယ်ကြည်တယ်လို့ဆိုရမှာအဲ့တော့ကိုဟိုအဲ့ဒီအကွက်ဒီအပြောက်ကလေးတွေကိုလည်းပဲဆိုတော့စကုဒွါရမှာဖြစ်တဲ့စိတ်ဒါတခုပဲတရွဲ့တောတာတော်တော်မှာဖြစ်တဲ့စိတ်တရွဲ့ခန္ဓာတော်တော်မှာဖြစ်တဲ့စိတ်စသည်ဖြင့်သွားအောင်နော်ပြီးတော့မှမနောတော်တော်မှာဖြစ်တဲ့စိတ်ဆိုလည်းစိတ်တွေဟိုချဲပေါ့လေအဲ့ဒီလိုလှုပ်ထားရင်ဒါရှင်းတယ်ပေါ့တခုစီကြည့်သွားအောင်ဆိုတော့ဒီဒွါရသင်္ခါမှာတင်ဘယ်နှစ်ခွက်လောက်ရဟောအဲ့ဒီဘယ်နှစ်ခွက်လောက်သုံးရမလဲ Saku Dwara, Toda Dwara, Gana Dwara, Seiwa Dwara, Gaya Dwara, Mano Dwara, Chow Dwara, Dwara Lo. Ero, Konoku, Konoku, Sikuro, Loam. Elo, Chenyalo, Lotan, Dine, Dwara, Shinome. Elo, Lodaga, Kurobu, Mammy. Follow Dali, Dali, Ten Yarada. ดาลีก็บาสิกเพ้ซะอลุลุตี้ว่ะเออจายเก้บ่ล่ะบ่เนาะไอ้อะดวาระติงกะฮ่าเด้อะแล้วบี้มามาก็ดีเตย่าฤดูนำมันอมุญๆเนี่ยขอพี่รอพ้อล่ะเนาะอะกุสรอสักกุปะดาราโดฏะปะดาราสาติโกยุบแป้งจะรอดิโลเวสักกุปะดาราโดฏะปะดาราโลขอมาบอกกุดีจะรอเมียล่ะดวาระติงก็จะรอดวาระโลต้องทาเด้อ ดาติยาเว้เนาะดีมาတော့ပါတယ်သူသူရဲ့တဘောကိုကြည့်လိုက်တဲ့ခါကျတော့တကပေါက်လိုပဲစိတ်စိတ်ကြီးရဲ့ဝင်ရထွက်ရဆိုပြီးတော့ဒီမျက်လုံးဒီစက်ကုအကြည်တက်စသည်ကိုခေါ်စက်ကုဒွါရစသည်ခေါ်တာဟုတ်လားတော့ကြာဝုဒ္ဓသင်္ခါကျတော့သူတို့ကဝုဒ္ဓလို့ခေါ်လေအောင်စက်ကုဝုဒ္ဓဆိုတော့လက်ထားပဲเนาะအဲ့ဒါကျတော့လဲမှုရဆိုတဲ့အနေနဲ့ခေါ်လိုက်အဲ့ဒီလိုအမျိုးမျိုးခေါ်ထားတယ်အမျိုးမ ယ်ဟိုကတကယ်အဓိပ္ပာယ်ကိုနားလဲတယ်သို့မို့ဒီခေါ်လေးမသိလိုက်တာနဲ့ဟုတ်လားစကုဝုဒ္ဓဆိုတာလည်းစကုပဒါရပဲစကုဒွါရဆိုတာလည်းစကုပဒါရပဲဆိုတာမသိလိုက်ရင်ဘုရားကျတော့အသိဉာဏ်မရှင်းတော့စကုဝုဒ္ဓဆိုတာဘာမှဘာပါလိမ့်တခြားတစ်ခုလေလားစကုဒွါရဆိုတာဘာပါလိမ့်လဲအဲ့လိုဖြစ်တတ်တယ်။အဲဒါကြောင့်မို့အဲ့ဒါလေးတွေကိုဝါတာလေးတွေကိုအဲမကွာဘူးတူတူပဲအဲစကုပဒါရတစ်ခုတည်းကိုပဲဟို aspect အမျိုးမျိုးနဲ့ကြည့်ပြီးတော့ဟောတဲ့သဘောပေါ့လေဟိုဒီစိတ်တရားဝင်ရထွက်ရဆိုတဲ့အနေမျိုးကြည့်ပြီးတော့သူ့ကိုဓာရလို့ခေါ်လိုက်တယ်။အာလူကအိမ်မှာအိမ်လူကအိမ်ရှိမှနေလို့ဖြစ်တယ်ဟုတ်လားလူကအိမ်မှာအမိပြုနေရတာမျိုးလို့မြင်တဲ့စိတ်ကလည်းပဲဒီဒီမျက်လုံးပေါ်မှာအမိပြုနေရတယ်အမိပြုဖြစ်ရတယ်ဒါကြောင့်မို့သူ့ဟာဝတ္ထုသာမိရလို့ဆိုတော့လေဟို support အင်္ဂလိပ်လိုအဲ့ဒါမျိုးပေါ့ base လို့သုံးတယ်ဟုတ်လားအဲ့ဒါကြောင့်မို့အမျိုးမျိုးလို့သွားမှာဒါလေးတွေကအကုန်လုံးအဲ့လိုနားလဲထားမှာဟိုနောက်ခါမှာစာဖတ်တဲ့ခါကျတော့လည်းနားလဲတာသုံးဖို့ရင်ဝါရလေးတလုံးကနားမလဲလိုက်ရင်လုတ်လို့မရဘူးနော်ဒါဗစ္စာဖတ်ပါဒီတိုင်းပဲသူပြောတဲ့ဝါရလေးတလုံးကနားမလဲဘူးဆိုရင်ဘာလို့မှမသိဘူးဘာဆိုလို့မှမသိဘူးအဲဒါကြောင့်မို့ဒီဘောဟာရလေးတွေကိုနားလဲအောင်ကြိုးစားပြီးတော့တွားရမယ်အဲပြီးတော့တတ်နိုင်ရင် glossary လေးတွေလုတ်ထားဖို့ကောင်းတယ်ကိုဟာကိုဆက်ကူဝိညာဉ်ဆိုတော့ဆိုရင်ဒါမြင်သိစေပေါ့ဟုတ်လားသူတော့ကိုဟာကို reference လုပ်ပေးခြင်းလဲပေးပေါ်ပေးဟို chat ခြင်းလဲဘယ်နာမှာစလိပေါ့လေတော့မို့လဲအဲ့ဒါမျိုးလေးတွေမှတ်သွားရင်ပထမဒီဘက်ကပါဠိထားဟုတ်လားပြီးတော့ဒီဘက်ကဗမာလိုဒီပြလေးလဲအဲ့ဒီလိုစုသွားရင်နောက်ခါကျတော့ကိုဟာကိုဒါ glossary လေးဖြစ်သွားတယ်ကိုပိုင်ပြီးထန်လေးဖြစ်သွားတယ်အဲပြီးတော့ပြန်ရှာခြင်းတဲ့ခါလဲအလွယ်တကူတွေ့မယ်ဟို cut လေးတွေနဲ့ရေးထားရင်လေဟို index cut လေးတွေနဲ့အဲ့လိုလုတ်သွားရင်ကောင်းတယ်။နောက်ဆုံးနောက်တစ်ဖြည်းများလာလိမ့်မယ်။အခုကပကိမ့်မှဆိုတော့တော်များနေပြီ။အဝေဒနာတို့ဟုတ်လား။ဟိုဘာလဲတောမနတတို့ဒေါမနတတို့စသည်ပေါ့လေ။အဲ့ဒါလေးတွေလုတ်ထားရင်ကို့အတွက်လည်းဖြစ်မယ်၊သူများအတွက်လည်းဖြစ်မှာပေါ့လေ။အဲ့လိုလုတ်သွားရင်ကောင်းတယ်။ဆိုတော့ကုစက္ခုဒွါရဆိုဟုတ်လား။စက္ခုဒွါရဆိုတော့မျက်စိတစ်ခေါက်ပေါ့လားပမာလို့ရေးမယ်။ပြီးတော့သူ့ရဲ့အတိအကျတရားကိုကတော့ဗာလဲဆိုရင်စကုပတာရစကုအခြေဓာတ်မျက်စိအခြေဓာတ်တို့ကြကြစကုဝုဒ္ဓဆိုလာလဲဦးမယ်စကုဝုဒ္ဓကြလဲဒါပဲဟုတ်လားစကုဒီဟူသောမိယာပမာလို့ကြတော့အဲသူအရာခေါက်ကတော့ဗာလဲစကုပတာရပဲစကုမျက်စိအခြေဓာတ်စသဖြင့်သွားမယ်အဲ့လိုနှုတ်လေးတွေလှုပ်သွားရင်နောက်ခါမှလွယ်လွယ်ကူကူနဲ့ပြန်ပြီးတော့သိတာပေါ့ကံဓာဓဝရသင်္ခါတဲ့နော်တနေ့တသင်္ခါပဲလုံးမှာဘာလို့ဆိုရှိသွားနေမကြည်ဘူးဖြစ်လိမ့်မယ်အဲရှိအခုလာမသင်္ခါတော့ခက်တယ်နော်နည်းရှုပ်တယ်အာရမဏသင်္ခါတော့နည်းနည်းလေးရှုပ်တယ်သို့တော့အကုန်လုံးအရှုပ်တွေအကုန်မတော်ပါဘူးအစလူအကုန်လုံးလှုပ်လိုက်ရင်ဦးကြပေါက်သွားမယ်အဲ့တော့သူသင်းကြူကြမ်းမှာပါတယ်လောက်ကလေးလှုပ်သွားမယ်အဲ့သူကဒွါရလောက်မလွယ်ဘူးဟုတ်လားကိစ္စသင်္ခါလောက်မလွယ်ဘူးနဲ့အာယုံလိုက်ရတာကြတယ် အဲဒါတွေကိုကြီးသွားမှာဟုတ်လားဒီတကယ်အပြီးတော့မှကျန်းနေကိုဖတ်တဲ့အခါမျိုးအာပဋ္ဌာန်းကျန်းကိုလေ့လာတဲ့အခါမျိုးကျတော့ရတာနော်ရင်ဒါတွေမကြည့်ဘဲနဲ့ပဋ္ဌာန်းလှုပ်လို့မရဘူးဘာလို့ဒီပေါ်အကုန်လုံးအခြေတည်ထားတာဟေတုပစ္စည်းအာရမဏပစ္စည်းသတိဖြင့်ရှိနေတာအဲ့တော့ဟေတုပစ္စည်းဆိုတာဟိတ်ချောက်ပါဆိုတော့အဲဟိတ်ချောက်ပါကိုကမသိရင်ပဲလို့ဟုတ်တယ်မလားအာရမဏပစ္စည်းအာယုံဆိုတာဟိတ်ဒီဆိုတော့စိတ်စိတ်တည်းရုပ်နေမှာအလုံးမှာအာယုံခေါ်တယ်။အာပြီးတော့ရူပါယုံတတ္တယုံစသည်ဖြင့်လာလိုက်တယ်။ဆိုတော့သူကတည်းကမိထားရင်ဂိုင်ထားရင်မပြေနိုင်တော့အဲ့အကုန်လုံးဒီဒီပဋ္ဌာန်းဟာဒါကြောင့်မို့အောက်ပိုင်းနေမကြည့်ဘဲနဲ့ပဋ္ဌာန်းသွားလို့မရဘူးပြောတာ။အကုန်လုံးပြန်မှုရတော့အောင်ပဋ္ဌာန်းဟာဟိုဆက်သွယ်မှုကိုပြတာပေါ့။တစ်ခုနဲ့တစ်ခုဘယ်လိုဆက်သွယ်လဲဘယ်လိုကြီးစုပြုတယ်ဆိုတော့ပြောပြလေကျန် relation ပေါ့တော့ condition လို့တော့တောင်းအဲ့ဒီ relation အကြောင်းပြောလေကျန်ပေါ့ဒါပဋ္ဌာန်းကျန်လို့ခေါ်တယ်ဒီဒီစိတ်နဲ့ဒီစိတ်တိတ်နဲ့ဟာဘယ်လိုနီးနဲ့တူတူ support လုပ်နေကြတယ်သို့မဟုတ်ဟို produce လုပ်တာလားဟောသို့မဟုတ် support ပဲလုပ်တာလား support လုပ်ရင်လည်းဘယ်နီးတော့အဲ produce လုပ်ရင်လည်းဘယ်နီးနဲ့ produce လုပ်တယ်အဲ့ဒီဆက်သွယ်မှုကိုဒါပဋ္ဌာန်းကပြောတာအာယုံရှိတယ်ဒီကစိတ်ရှိတယ်ဒီအာယုံနဲ့စိတ်နဲ့နှစ်ခုတွေ့ဆုံနေဆိုတာအဲ့ဒါဒီအာယုံကစိတ်ကိုဘယ်လိုနည်းနဲ့ကျေစုပြုနေတယ်လဲအဲ့ဒါမျိုးလေအဲ့ဒီကြမှာအမှန်တော့ဒီသဘောတရားကကုံတာနားလည်မှုကုံတာပေါ့ဒါမှပဋ္ဌာန်းကကျေတယ်ကျေတယ်အဲ့တိဖို့လည်းခက်တယ်တိဖို့လည်းခက်တယ်ဆိုတာကအမှန်ကတော့အဲ့ဒါကြောင့်ဒီအောက်ပိုင်းမကြည့်ဘဲနဲ့ပဋ္ဌာန်းသွားလို့ရင်ဘာနာမလဲဒီအကုန်လုံးပြန်နေတော့ဒီစိတ်စိတ်တိတ်ရုပ်ဒါကြီးအကုန်လုံးပြန်မှုနေတာအဲ့ဒါကြောင့်မို့မှတ်မိအောင်တော့အဲ့ဒါလှုပ်လှုပ်သွားကြမှတ်မိလာရင်စာဖတာလည်းအရသာပေါ်လာတာပဲမမှတ်မိဘူးဆိုခုနကပြောလို့ပဲတလုံးလေးနားမလည်လိုက်တာနဲ့လက်ချနဲ့ပြည့်တာပဲစိတ်ထဲကလည်းဘုံရမကြနိုင်ဟုတ်တယ်မလားအေးအရင်နေတာပါနော်ဘာလာတင်ဟာတဲ့
ဆရာဒီဘုရားကြီးစစ်စားလေဒီအထံကြောင့်မတော်တဲ့တာ
ဟုတ်တယ်ဟုတ
်တယ်အဲ့တော့ဒီနေ့ကညနေမှာပေါ်တော့ဘာလို့ဒီအကြောင်းဘုမောလည်းကျန်းဆိုတာချစ်ပြီးပြီးတာလဲ
ဒါမြတ်စွာဘုရားညနေမှာပေါ်တာပေါ့အဲနောက်မှဒါကိုထုတ်ခေါ်တော့ဒီအခုလိုဆက်တဲ့ဓာတ်တွေဘာတွေကိုမြတ်စွာဘုရားအမျိုးမျိုးပေါ့လေပဋ္ဌာန်းကျမ်းမှာပြောထားတဲ့အမျိုးမျိုးဓာတ်တွေညံကွမျိုးလာပါဟုတ်လားဓာတ်တွေစဉ်းစားလိုက်ဓာတ်တွေကပေါ်လာတာပေါ့စဉ်းစားအဲ့တော့ညံကတိတ်ပြီးတော့ကစားလို့ကောင်းသွားတာပေါ့အဲ့ဒါကြောင့်မို့စိတ်ကတိတ်ပြီးတော့ကြီးလာတဲ့ခါကျတော့စိတ်ရဲ့မိရဖြစ်တဲ့ဟရိယဝတ္ထုဆိုဒီနှလုံးကလည်းကြီးနှလုံးကြီးတော့တခါတခြားရုပ်တွေကကြီးတော့အဲ့လိုကြီးတဲ့အတွက်ကြောင့်မို့ရောင်းချတော်လေးထွက်တာ။ဟိုကိုဘာခေါ်လဲ။ကိုမကျက်စားလောက်တဲ့ဟာကျတော့ကျဉ်ကျက်နေတယ်ပေါ့။ဟုတ်တယ်မဟုတ်လား။အလွန်လွယ်တာလေးကျတော့ကိုဖို့ပါလခါပဲ။ဟုတ်လား။ကိုကလည်းတကယ်နားလေတဲ့ကျယ်လဲကျယ်ဝန်းနဲ့ဒါဟုတ်လေးလာစဉ်းစားရတယ်ဆိုတဲ့ခါကျတော့စိတ်ကလည်းအလိုက်လာတယ်။စိတ်ဝင်စားမှုများလာတာပေါ့လေမှာ။အဲ့ဒါပေါ့။ညမြတ်စွာဘုရားအဖို့တခြားကျမ်းတွေကြတော့တခြားကျမ်းတွေသေနေသေးတယ်ပေါ့ဟုတ်လားဟိုတမ္ပုဒ္ဒဉာဏ်တို့ရဲ့သိကြည့်နော်အဲပဋ္ဌာန်းကျမ်းကြတော့ကိုအာပဋ္ဌာန်းကျမ်းရှိသလောက်ဉာဏ်တော်ကလိုက်နိုင်တယ်ပဋ္ဌာန်းကျမ်းဆိုတာလေပဋ္ဌာန်းသဘောတရားရှိသလောက်ဉာဏ်တော်ကလိုက်နိုင်တယ်ဉာဏ်တော်ရှိသလောက်သဘောတရားကလိုက်နိုင်တယ်ဆိုတော့အဲ့ဒီမှာကောလားဟိုအခုခေတ်စကားနဲ့ပြောဝီလာငါးကြီးတွေပင်လေထဲမှာကွန်မြူသလိုပေါ့ရသဖြာဉာဏ်တော်ကွန်မြူတာအဲ့ဒါကြောင့်မရောကြတော့လေထွက်တာရှင်တော့ကရှင်ပိုင်းနေရာတုန်းကတော့အိုဝီလာငါးကြီးကိုအခုစီးဝါလို့ဟာတယ်ထည့်ထားတော့မဟုတ်လားဒီကောင်လေးသိပ်မလွန့်တာဟုတ်ဒီရေကန်လေးထည့်ထားတာအဲအဲ့လို
ဘလောက်ကြာတင်းတ
ယ်ခုနှစ်ရက်အမှန်တော့အစအဆုံးခုနှစ်ရက်ကြာမှမဟုတ်ဟိုခုနှစ်ရက်ကြာမှမဟုတ်ပေါ့ထပ်ထပ်သုံးတန်နေတာဖြစ်မှာပေါ့အဲအတိကြတော့ဟိုရှိလို့ရှိတယ်နော်ဘောအဲ့ဒါကမှဟောမှာဟောလားဟိုတော်ရင်းနာမှာအပြီးတော့မှဟောတာအဲဓမ္မသင်္ကေတကျောင်းဗနည်းရပါနဲ့ဟိုကျမ်းကြီးကျမ်းငယ်မှာတော့မရှိပါဘူးကျမ်းသေးလေးတွေမှာရှိတယ် ဥဒ္ဓရမမှတ်မိပါလ
ားဆင်းရဲစုံတွေဆိုယူရရတော့မှာနော်ညစ်စပြရတော့မှာဆွဲထားမှာ
နေ
နေမှာနော်ဘယ်လိုသဘောရှိနေလဲအကောင်းဆုံ
းဓမ္မတော့ဖရာတော့အဲ့လို level ဆွဲတာတော့သိမကြိုက်ဘူးအဲ့ဥစ္စာလည်းဘုရားလေးရုပ်လေးတွေတော့အဲယူရီးယားဘုရားလေးပေးနေပါသူများလေဒါမှလို့ကောင်းတာကတော့ဘုရားရှင်မှာပုံမှာထားတာကောင်းပါဒီခန္ဓာကိုယ်ကိုယ်ခန္ဓာကိုယ်နဲ့ဟိုဘုရားနဲ့တွေ့နေဆိုတော့တိတ်မကောင်းတော့သို့တော့အခုခေတ်ကတော့ဟိုတချို့လက်စုံမှာတော့ဘုရားပုံလေးအဲဒီယူရီးယားမှာလောက်တယ်မဟုတ်လားရှိတယ်ဘုရားလေးလက်စုံအဲ့ဒါမျိုးတွေကတော့တိတ်မတော်ဘူးတင်ဟိုဥစ္စလုံးအနေနဲ့ကဘုရားဟာဟိုဟိုကြီးညိုရမယ်လေးစားရမယ်ဘုရားဆင်းတူပါပြောလေးစားရမယ်ပစ္စည်းကိုအလှထားတာမဟုတ်ဘူးဟုတ်လားအဲ့တော့လေးစားတတ်တဲ့ပစ္စည်းကလေးစားတဲ့နေရာမှာထားမှတော်တာဆိုတော့ဘုရားဆင်းတူကိုခြေကောက်အောင်သွားထားမယ်ဟာခြေရင်းသွားထားမယ်ဒါမျိုးကဗမာကတော့စဉ်းစားလို့ကိုမရဘူးဒါသူတို့နိုင်ငံယူရီးယားတို့ဘာလို့တော့လဲမပြောတတ်ဘူးလေသူတို့ကတော့အယူဆတစ်မျိုးရှိမှာပေါ့။အ
ော်အနေကင်းကျင
်တယ်။အဲအနေရောကင်းကျင်တယ်ဒါမှမဟုတ်ဘုရားနဲ့ဘုရားနဲ့အတူတူ
ပြောအမြဲမစင်ကျင်ဘူး
။ဟုတ်တယ်အဲ့ဒါပေါ့။